Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်ရဲ့2019ခုနှစ်နိုဝင်ဘာလ16ရက်စနေနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190 kHz 1905တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရှင်။ကျမခွန်ညိုပါအခုညနေခင်းညပိုင်းအစီအစဉ်တွေတာဝန်ယူပါမယ
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညပတ်သတင်းတွေကိုကိုရနိုင်တဲ့ကျမအနောင်လောက်ပြောပြမှာပါရှာထိုးကဖြုတ်ချခံထားတဲ့ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးမရီယိုဗာနိုဗစ်လွတ်တော်ဂျာနာပွဲမှာလာရောက်ထွက်ဆိုနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကတွစ်တာကနေသူ့ကိုဝေဖန်တိုက်ခိုက်ခဲ့ပါတယ်အမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတွေကြောင့်စီးပွားရေးယူရင်းလာတဲ့အီရန်နိုင်ငံမှာလောင်စာစီစဉ်နှုန်းတွေကိုရုတ်တရက်တိုးမြင့်လိုက်တဲ့အပေါ်ဆုတ်ဆိုးသွားတာထွက်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးလေးစိတ်ပါဝင်လူနေရက်ွက်တချို့တဲကို short တိုက်တုံးခုနှစ်လုံးဒီထက်မနဲ့ဒီကနေ့မနဲ့ကြာရောက်ခဲ့တာကြောင့်အရက်သားတို့ထိခိုက်တန်ရာရသွားပါတယ်ဒီလိုသတင်းတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကအပြန်အလှန်ပစ်ခတ်မှုတွေနဲ့ပတ်သက်လို့ရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်ရှိတဲ့တိုက်ရဲရသေးတောင်ချုပ်ဖိတ်ကြည့်ခမ936 938 937အဲ့ဒီတိုင်းရင်ထန်တဲ့ချုပ်တွေကိုကျွန်တော်တို့ကခန့်တက်တော့ဆက်ကနေပြီးတော့ဟိုတတိပိပစ်ခတ်မှုတွေလုပ်ခဲ့တာရှိတယ်ဆိုတော့ဘာကြောင့
်အခုလိုအပြန်အလှန်ပစ်ခတ်မှုတွေအတင်းမှာဒေသခံရွာသားတွေဒဏ်ရာရခဲ့တဲ့အကြောင်းနဲ့အတူစနေနေ့ညတိုင်းနားဆင်ကြရမယ့်ဒုအသံအစီအစဉ်တစ်ဒုတိယပိုင်းမှာတော့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်တွေနားဆင်ကြရမှာပါရှင်ဒီလိုသတင်းတွေမတိုင်ခင်အခုအရင်ဆုံးတော့စနေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်
ရှာထိုးကဖြုတ်ချခံထားတဲ့ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးမရီယိုဗာနိုဗစ်လွတ်တော်ဂျာနာပွဲမှာလာရောက်ထွက်ဆိုနေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်က Twitter ကနေသူ့ကိုဝေဖန်တိုက်ခိုက်ခဲ့ပါတယ်။ယူကရိန်းအရေးနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကိုအရေးယူနိုင်ရေးအောက်လွှတ်တော်ကော်မတီကစုံစမ်းမေးမြန်းနေတဲ့အချိန်မှာအဲ့ဒီလိုရေးသားခဲ့တာလည်းဖြစ်ပါတယ်။မရီယိုဗာနိုဗစ်သွားခဲ့တဲ့နေရာတိုင်းအခြေအနေဆိုသွားသလိုသူအလုပ်ဆောက်ခဲ့တဲ့ဆိုမာလီယာမှာဗာရီဖြစ်သွားခဲ့တယ်ဆိုပြီးတော့သမ္မတထရမ့်ကရေးသားခဲ့တာပါ။အဲ့ဒီနောက်ယူကရိန်းသမ္မတဇယ်လန်စကီနဲ့ဒုတိယအကြိမ်ဖုန်းပြောချိန်မှာယူကရိန်းသမ္မတကတန်အမတ်ကြီးယိုဗာနိုဗစ်နဲ့ပတ်သက်ပြီးတော့မနစ်မြွတဲ့သဘောသူ့ကိုပြောဆိုခဲ့တယ်ဆိုပြီးတော့လည်းတကယ်မဟုတ်တဲ့အချက်ကိုသမ္မတထရမ့်က Twitter မှာရေးသားခဲ့တာပါသမ္မတထရမ့်ရဲ့ Twitter ကအဲ့ဒီလိုရေးသားချက်ဟာလွှတ်တော်ဂျာနာပွဲမှာသက်သေအဖြစ်လာရောက်ထွက်ဆိုနေတဲ့ Miss Yovanovich ကြောက်လန့်တော့အောင်လုပ်တာဖြစ်တယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကဝေဖန်မှာပြောဆိုပါတယ်ယူကရိန်းအရေးနဲ့ပတ်သက်ပြီးတော့ Democrat အောက်လွှတ်တော်ကော်မတီကမေးမြန်းတဲ့သက်သေတွေကိုသမ္မတထရမ့်ကထိုးနဲ့တိုက်ခိုက်နေတာမှာအခု Miss Yovanovich ကိုနောက်ဆုံးထားထိုးနဲ့ရေးသားထားတာလည်းဖြစ်ပါတယ်သမ္မတထရမ့်ကတော့သက်သေတွေကိုထိလန့်အောင်သူလုပ်တာမဟုတ်ဘူးဆိုပြီးညင်ဆိုခဲ့တယ်လို့ Democratic ဘက်ကပွင့်လင်းမြင်သားမှုမရှိဘူးဆိုပြီးတော့တံပြန်ဆွဆွဲခဲ့ပါတယ်
Israel နဲ့ Palestine စစ်သည်ရောအဖွဲ့ Islamic Jihad တို့ကြာသပတေးကပြစ်ခတ်ရဆဲထားပြီးမဲ့လဲဂါဇာမှာရှိတဲ့ Hamas စစ်သည်ရောအဖွဲ့ကိုလေကြောင်းကနေဒီကနေ့မှတိုက်ခိုက်ခဲ့တယ်လို့ Israel ဘက်ကပြောလိုက်ပါတယ်ဂါဇာကမ်းရောင်ဒေသကနေ Israel နယ်မြေတွေကိုဒုံးကျည်20တိုက်ခိုက်ဒုံးကျည်20နဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်အစ္စရေးဘက်ကညာတွင်ချင်းပဲလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဟမတ်ဘက်ကပြစ်လိုက်တဲ့ဒုံးကျည်တွေကိုတော့သူတို့ရဲ့ဒုံးလက်နက်ရန်ကာကွယ်စနစ်ကဟန်တားနိုင်ခဲ့တယ်ဆိုပြီးတော့အစ္စရေးကဆက်ပြောပါတယ်။ပါလက်စတိုင်းစစ်သည်ကြောင့်အစ္စလာမစ်ဂျီဟတ်အဖွဲ့နဲ့အစ္စရေးဂျီဟတ်မှာနှစ်ဖက်တင်းမာမှုတွေမြင့်တက်လာခဲ့ပြီးတဲ့နောက်အပြစ်ရဖို့လဲသဘောတူထားတာပါ။အဲ့နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေအတွင်းပါလက်စတိုင်း34ယောက်သေဆုံးသွားခဲ့ပြီးတော့အစ္စရေးဘက်ကတော့ထိခိုက်သေးဆုံးမှုမရှိဘူးလို့ဆိုပါတယ်။နေဆက်မှာတင်းမာမှုတွေမြင့်တက်ရတာဟာအစ္စရေးဘက်ကအစ္စလာမစ်ဂျီဟတ်အဖွဲ့ရဲ့ခေါင်းဆောင်ကိုတပ်ပစ်လိုက်တဲ့အတွက်ဒါကိုလက်တုပ်ပြန်ရကနေအခုလိုတင်းမာမှုတွေဖြစ်တာလို့ဆိုပါတယ်။ကြာသပတေးနေ့ကလည်းအစ္စရေးဘက်ကတိုက်ခိုက်မှုကြောင့်အရသားတွေသေဆုံးခဲ့တဲ့အပေါ်မှာတော့ကုလသမဂ္ဂကပြစ်တင်ရှုတ်ချထားပါတယ်ဂါဇာဒေသမှာအင်အားအကြီးဆုံးကဟမတ်အဖွဲ့ဖြစ်ပြီးတော့အစ္စလာမစ်ဂျီဟတ်အဖွဲ့ကတော့ဒုတိယအင်အားအကြီးဆုံးဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကြောင့်စီးပွားရေးယိုယွမ်းလာတဲ့အီရန်နိုင်ငံမှာလောင်စာစီစဉ်နှုန်းတွေကိုရုတ်တရက်တိုးမြင့်လိုက်တဲ့အပေါ်စိတ်ဆိုးသောတာထွက်နေကြတဲ့အီရန်ပြည်သူတွေမြို့ငါးမြို့ကလမ်းတွေပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အင်တာနက်အွန်လိုင်းကနေလည်းပြစ်တင်ပြောဆိုမှုတွေတိုးလာနေတာပါ။အစိုးရပိုင်း National Iranian Company ကကြိုတင်သတိမပေးဘဲနဲ့လောင်စာစီစဉ်နှုန်းတွေကိုမနေ့တောက်ကြနေမနေ့အစောပိုင်းမှာပဲ90ရာခိုင်နှုန်းအထိရုတ်တရက်တိုးမြင့်လိုက်တာပါ။ အစိုးရကထောက်ပံ့ပေးနေတဲ့လောင်စာစီစဉ်နှုန်းတွေကိုတလီတာ8ဆင့်ကနေ73ဆင့်အထိတိုးပြီးတော့တမလိုက်တာဖြစ်ပါတယ်။ခွဲတန်းကျရောင်းချပေးမယ့်အစီအစဉ်သစ်အရာကိုပိုင်ကားတစ်စင်းအတွက်ဈေးနှုန်းတင်တဲ့တလာကိုလီတာ60သာဝယ်ယူခွင့်ရကြမှာဖြစ်ပါတယ်။ခွဲတန်းရတာထက်ပိုပြီးတော့ဝယ်ယူမယ်ဆိုရင်တော့လောင်စာစီတလီတာကို26ဆင့်အထိပေးကြမှာဖြစ်ပါတယ်။ဈေးနှုန်းအစ်တဲ့စီရီကိုအခုလိုခွဲတန်းကျဝယ်ယူခွင့်ရမယ့်စနစ်တွေကအီရန်နိုင်ငံထဲက3ပုံတဘုံလောက်ရှိတဲ့နွမ်ပါတဲ့ပြည်သူတန်း60ကိုငွေကြေးထောက်ပံ့ပေးဖို့ဖြစ်တယ်လို့သူသမရာမိုဟာမက်ဘာဟီယာနိုဘတ်ကိုကိုးကားပြီးတော့အီရန်အစိုးရရုပ်မြင်သံကြားဌာနကကြေညာသွားပါတယ်။လာမယ့်ဆယ်ရက်အတွင်းငွေကြေးထောက်ပံ့ပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းအီရန်နိုင်ငံသားအတော်များများကတော့ဒါကိုလက်မခံကြသလိုစီးပွားရေးခက်ခဲနေတဲ့အချိန်မှာသူတို့အပေါ်ပို့ပြီးတော့ဝင်ပြအောင်လုပ်တဲ့လုပ်ရလို့ရှုမြင်နေတာပါ။အီရန်ရဲ့အဓိကဝင်ငွေဘဏ္ဍာဖြစ်တဲ့ယေနန်တင်ပို့မှုအပေါ်အမေရိကန်ကတန်ခတ်ပိတ်ဆို့ခဲ့တာကြောင့်ဒီနှစ်ထဲအီရန်ရဲ့စီးပွားရေး900ခိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့ကမ္ဘာ့ဘဏ္ဍာကမန်ထားပါတယ်။
ကယ်လီဖိုးနီးယားပြည်နယ်ထောင်ပိုင်းကထက်တန်းကျောင်းတစ်ခုမှာသနက်နဲ့ပြစ်ပြီးတော့ကိုကိုကိုလည်းပြန်ပြီးတော့အဆုံးစင်သွားတဲ့ဆယ်ကျော်သက်ရွယ်အကျောင်းသားဟာဤတနက်ဒဏ်ရာနဲ့ဒီတောက်ချာနေကပဲတည်ဆုံသွားခဲ့ပါတယ်။အသက်16နှစ်အရွယ်နသန်နီယယ်ဘဟောဟာတောက်ချာနေနေ့လယ်ကဆေးအုံးမှာတည်ဆုံသွားခဲ့ပြီးတော့တည်ဆုံချိန်မှာတော့သူ့မိခင်ကဘေးနားမှာရှိနေခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဘဟောကဟာသူဒီတက်နေတဲ့ Santa Clara ထက်တန်းကျောင်းမှာကျောင်းသား5ယောက်ကို45မမပြောင်းတူတနက်နဲ့ပြစ်ခဲ့ပြီးတော့အဲ့ဒီပြစ်ခတ်မှုကြောင့်15နှစ်အရွယ်ကျောင်းသူတဦးနဲ့14နှစ်အရွယ်ကျောင်းသားတဦးသေဆုံးသွားခဲ့ပါတယ်။ဘာဟောဟာဒီအဲ့ဒီနေ့မှာပဲ16နှစ်ပြည့်တာဖြစ်ပြီးတော့သူကနောက်ဆုံးကြံတဲ့ကြီးတောင်နဲ့သူ့ရဲ့ကောင်းကိုသူ့ဘာသာသူပြန်ပြီးတော့ပြစ်ခတ်ခဲ့တာပါရဲတပ်ဖွဲ့ဘက်ကတွေ့ဆုံမေးမြန်းမှုတွေ40လောက်လုပ်ခဲ့ပေမဲ့လည်းဘာကြောင့်အခုလိုပြစ်ခတ်ရသလဲဆိုတော့ကိုအခုချိန်ထိမသိရသေးဘူးလို့အလီခရိုင်ရဲတပ်ဖွဲ့ရဲ့တင်းမှုတင်ကင်းဌာနရဲတပ်ဖွဲ့ဘိုးကြီးကန်ဝဂနာကသတင်းတောက်တွေကိုမနေ့ကပြောပါတယ်ဒါပြင်သူ့ကိုသူတက်တရတဲ့အကြောင်းကိုလည်းရေးထားတာမရှိဘူးလို့ပြောပါတယ်ဘာဟောက်ဟာအလီမြို့နဲ့မိုင်50လောက်အကွာမှာရှိတဲ့ Center Clarita မြို့ကဆော့ဂတ်ဂျီအထက်တန်းကျောင်းအပြင်ဘက်မှာပစ်ခတ်ခဲ့တာဖြစ်ပြီးတော့သူဟာပြစ်မှတ်တိတိကျကျမရှိဘဲတွေ့တဲ့သူကိုပစ်ခတ်ခဲ့တာဖြစ်ကြောင်းဒါပြင်သူ့မှာအနိုင်ကျင့်ခံရတာမျိုးတွေလည်းမတွေ့ရဘူးဆိုပြီးတော့ခရိုင်ရဲရာရှိ Alex Villanova ကပြောပါတယ်ခင်ဗျာ
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘိုင်းကနေစနေနေ့ညဖက်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးလေဆိပ်အပဝင်းလူနေရက်ွက်တချို့တဲကို short တိုက်တုံးခုနှလုံးထက်မနဲ့ဒီကနေ့မနဲ့10နာရီဝန်းကျင်လောက်မှာကြာရောက်ခဲ့တာကြောင့်အရက်သားတအူထိခိုက်ဒဏ်ရာရသွားပါတယ်။လာရှိုးနမ်တူလမ်ဘေးကပညာရေးကောလိပ်အနောက်ဖက်ပြုံးတောင်ဘော်ကနေပြစ်ခတ်ခဲ့တာလို့ဒေသတာဝန်ရှိသူတအူရဲ့အပြောကိုကိုးကားပြီးတော့ပြည်တွင်းသတင်းတွေမှာဖော်ပြပါတယ်။လာရှိုးမြို့တက်ခတ်ခံရမှုနဲ့ပတ်သက်ပြီးတော့လာရှိုးမြို့ခံတအူက VOA ကိုအခုလိုပြောပါတယ်။
သမားတို့အတီပေါ်တော့အတီရအေးရောက်ကူမနေတာရောက်ကူမနေတော့လေဖြစ်တာလေရောက်ကူမဝအေးရှင်းတော့မှာပေါ်တော့အဲ့လိုမျိုးလက်နဲ့ချင်းနဲ့ပြစ်နေတယ်ပေါ်တော့ပြီးတော့6မိ6မှာလေပေါ်တော့အဲ့လိုမျိုးကြတယ်ပေါ်တော့ပြောတန်ကြတာဟိုစစ်ကားတွေတော့မြို့ထဲမှာတွားမိလာနေတာတွေ့တယ်မှာသမားအေးချင်းအစ်မရောက်နေတာအဲ့မြို့ထဲမှာပဲလေကိုကမြို့ထဲတွားနေတော့ကိုရှိကိုဖြစ်ဖြစ်သွားတာတွေ့တာပေါ်တော့မှာဆိုင်ထမမလုံးချုံလိုပဲထန်ဆိုင်ရတာပေါ့နော်။ဟိုဘာပြုတ်ဆိုတပြေးနဲ့လေဟိုးပဲလေ။ကိုယ်ခိုင်ကိုယ်ခိုင်ဘက်ကနေဒီဘက်ကနေတပြေးနဲ့နီးလာတဲ့ခါကျကြောက်တယ်ကြောက်တယ်မှတလား။ဟိုအပြင်လည်းမထွက်ရုံပေါ့နော်။မတော်စိတ်ကြီးခါတိုင်းလို့မတော်မလာရင်ပေါ့နော်။အဲ့လိုမျိုးဖြစ်နေ။
အဲ့လိုကြောက်ရောက်ခဲ့တဲ့ short တိုက်ဒုံးတွေထက်ကမကွဲသေးတဲ့ဒုံးတွေကိုတော့တာဝန်ရှိသူတွေကသိမ်းယူသွားပါတယ်။ short တိုက်ဒုံးတွေပြစ်လုခဲ့တဲ့ပြုံးတောင်ပေါ်မှာ short မတိုက်ရသေးတဲ့ဒုံးနှလုံးကိုလည်းတွေးခဲ့ရပြီးတော့တက်မတော်စစ်ကြောင်းနဲ့လုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးတွေလုပ်နေတယ်လို့လည်းဒီကနေ့ထုတ်ပြည်တွင်သတင်းတွေမှာဖော်ပြပါတယ်။ဒီကနေ့တက်ခတ်မှုမှာလာရှိုးလေးစိတ်လည်းပါဝင်လာကြောင်းလူရင်ခီစင်တွေကိုလည်းရန်နာထားပါတယ်။
သီရိလင်္ကာနိုင်ငံမှာသမရရွေးကောက်ဖွဲ့ကိုဒီကနေ့မှာချင်းပါနေပြီးတော့သီရိလင်္ကာနိုင်ငံသားတွေလည်းမဲယုံတွေကိုသွားပြီးတော့မဲဖီခဲ့ကြပါတယ်။သမရနေရာအတွက်လွန်ခဲ့တဲ့10နှစ်ကဒီသီရိလင်္ကာတောင်ပိုင်းကထမီးချားသဘုံတွေကိုနေနေတဲ့နေရာမှာသီရိလင်္ကာစစ်တပ်ကိုဦးဆောင်ခဲ့တဲ့ကာကွယ်ဝန်ကြီးဟောင်ကိုတပါရာရာဂျာပါဆာနဲ့သီရိလင်္ကာအစိုးရဖွဲ့ဝန်ကြီးဆာဂျစ် ပရီမာဒါဆာရုနှစ်ယောက်အကျိတ်နယ်ဖြစ်နေကြတယ်ဆိုပြီးတော့နိုင်ငံရေးသမားတွေနဲ့နိုင်ငံရေးကဲခတ်တွေကပြောကြပါတယ်ရာဂျာဘာဆာကတော့သူနိုင်ရခဲ့ရင်သီရီလင်္ကာနိုင်ငံရဲ့လုံခြုံရေးကိုအပြောင်းအလဲတွေလုပ်မယ်ဆိုပြီးတော့ပြောထားပါတယ်သီရီလင်္ကာနိုင်ငံမှာ IS Islamic အစွန်းရောက်တွေက Easter ပွဲတော်တိုက်တွင်းမှာတိုက်ခိုက်ခဲ့တာကြောင့်လူ150ကျော်သေဆုံးခဲ့ပြီးတဲ့နောက်မှာသီရီလင်္ကာနိုင်ငံရဲ့လူများစုဖြစ်တဲ့ဗုဒ္ဓဘာသာဝင်စင်ဟာလီလူမျိုးစုရဲ့စိုးရိမ်မှုကိုအခြေခံပြီးတော့လုံခြုံရေးစနစ်ကိုအပြောင်းအလဲတွေလုပ်မယ်ဆိုပြီးတော့သူကမဲဆွဲစည်းရုံးနေတာပါပရီမာဒါဆာကတော့ချီလက်ဒေသတွေကိုအဓိကမဲဆွဲစီးရုံနေပြီးတော့အခမဲ့အရာအစည်းအဝေးတွေကျောင်းဝတ်စုံတွေအပြင်အမျိုးသမီးတွေအတွက်လည်းဒီလစဉ်အသုံးဆောင်ပစ္စည်းတွေအထိပါအခမဲ့ပေးမယ်ဆိုပြီးမဲဆွဲစီးရုံနေတာကြောင့်အမျိုးသမီးတွေကသူ့ကိုမဲပေးဖို့စိတ်ဝင်စားနေကြပါတယ်ဒီလင်ကာနိုင်ငံအလဲပိုင်းကအန်ဒရာတာပူရာခရိုင်မှာတော့မဲပေးဖို့အတွက်မဲယုံကိုသွားနေကြတဲ့မွတ်စလင်တွေစီးလာတဲ့ကားစင်ကိုဘသူမှမသိတဲ့လူတစုကပြစ်ခတ်ခဲ့တယ်ဆိုပြီးတော့ရဲတပ်ဖွဲ့ကပြောလိုက်ပြီးထိခိုက်ဒဏ်ရာရတာတော့မရှိဘူးဆိုပြီးတော့မျက်မြင်သက်သေတွေကပြောပါတယ်ခင်ဗျာ
ဘိုလီးဗီးယားနိုင်ငံမှာရွေးကောက်ပွဲမှတ်တမ်းမှုတွေရှိခဲ့တဲ့အတွဲဆိုပြီးသတင်းသုံးပတ်ကြားဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာမနေ့တောက်ကြနေမှာတော့ကိုချာဘမာဒေတာမှာသမရဟောင်းအီဗိုမော်ရစ်ကိုထောက်ခံသူတွေနဲ့ရဲတို့ကြားရုံရင်ဆန်ခါဖြစ်ခဲ့တာကြောင့်လူ၅ဦးထက်မနေ့သေဆုံးသွားပါတယ်။ကြောက်ခဲတွေနဲ့ပြစ်ပေါက်ကြတဲ့ဆန္ဒပြသူတွေကိုရဲတို့ကလည်းမျက်ရုံပုံနဲ့တုံးပြီးတော့လူစုခွဲခဲ့တာပါ။လူအတော်များများကိုလည်းဖမ်းဆီးထိန်းခင်းခဲ့သလိုတိခဲတန်းအရသားတို့အတော်များများလည်းစီးအုံမှာကုသခံခဲ့ကြပါတယ်။ဆာကာဘာမြို့မှာတောက်ကြနေကဖြစ်ခဲ့တဲ့အဲ့ဒီဖြစ်ရကြောင့်တေဆုံးသူ9ဦးထက်မနည်းရှိပြီးတော့ဒဏ်ရာရသူ30ကျော်တယ်လို့ဘိုလီးဗီးယားအစိုးရအမှုစစ်အရာရှိကပြောပါတယ်။ရဲနဲ့စစ်တပ်ကအင်အား3နှိမ်နင်းခဲ့တဲ့ဒီကိစ္စကိုအစိုးရဘက်ကအရေးပေါ်စုံစမ်းစစ်ဆေးပေးဖို့လဲတောင်းဆိုခဲ့တာပါ။ဆယ်စုနှစ်တွေအတွင်းအဆိုးဆုံးဖြစ်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေချိန်မှာပဲဒီဖြစ်ရကြောင့်တက်တန်း4ရက်သာရှိသေးတဲ့ Conservative ကြားဖြတ်သမ္မတဂျနီအာနက်စ်ကိုအခက်တွေးစီခဲ့ပါတယ်။ရာထူးကနှုတ်ထွက်ပြီးတော့ဒီသတင်းပတ်အစိုးပိုင်းကပဲနိုင်ငံထက်ကနေတင်ဆောင်တော့တဲ့သမ္မတဟောင်း Evo Morris နဲ့သူ့သမ္မတတို့ကတော့မက္ကဆီကိုနိုင်ငံမှာနိုင်ငံလေးခလုံးခွင့်တောင်းခံထားကြပါတယ်။ဒါပေမဲ့လည်းတမရမိုရစ်ကိုထောက်ခံကြသူတွေကတော့လာပတ်အယ်အတိုအိုရူရိုကိုချာဘမာနဲ့ဆန်တာခရုစ်မြို့တွေမှာဆက်ပြီးတော့ဆန္ဒပြနေကြတာလည်းဖြစ်ပါတယ်။
တောကြာနေကကစားခဲ့တဲ့နိုင်ငံတကာဘောလုံးပွဲတွေမှာတော့အာဂျင်တီးနားတင်ကဘရာဇီးကိုနိုင်သွားပါတယ်။ထောင်အမေရိကတက်ကနံပါတ်ကြီးနဲ့တင်ဖြစ်တဲ့အာဂျင်တီးနားနဲ့ဘရာဇီးတို့ဆော်ဒီအာရေဗျနိုင်ငံမှာကစားကြတာမှာအာဂျင်တီးနားကတကူးကိုမရှိနဲ့နိုင်သွားတာပါ။အာဂျင်တီးနားအတွက်တလုံးတက်သောနိုင်ငံကိုတော့ဘရာဇီးတိုက်ဘာစီလိုနာတိုက်ဆင်မှုလီယိုနယ်မက်ဆီကပယ်နယ်တီကနေတွင်းခဲ့တာပါ။ပထမပိုင်း14မိနစ်မှာအာဂျင်တီးနားကပယ်နယ်တီရတာကိုမက်ဆီကန်နာမှာဘရာဇီးကိုသမားအလက်ဆန်ဘက်ကကာကွယ်နိုင်ခဲ့ပြီးမှပြန်ထွက်လာခဲ့တဲ့ဘောလုံးကိုမက်ဆီကပဲပိတ်ပြီးတော့တွင်းသွားခဲ့တာကြောင့်အာဂျင်တီးနားအသင်းကိုရသွားတာပါ။ဒီအာဂျင်တီးနားအသင်းပယ်နယ်တီမရခင်မှာဘရာဇီးဘက်ကပယ်နယ်တီအရင်ရခဲ့ပြီးမှမန်စီးတီးတိုက်ဆင်မှုဂျေဇုစ်ကန်နာပေးထွက်သွားလို့ဘရာဇီးအသင်းကိုမရခဲ့ပါဘူး။နောက်ပိုင်းမှာတော့နှစ်ဖက်စလုံးကိုမသွင်းနိုင်တဲ့အတွက်အာဂျင်တီးနားတင်ကတကူကိုမရှိနဲ့နိုင်သွားခဲ့တာပါ Euro 2020ခြေစစ်ပွဲတွေမှာတော့အီတလီကဘော့စနီးယားကို3ဂိုးကိုမရှိ၊စပိန်ကမော်တာကို9ဂိုးကိုမရှိ၊ဆွီဒင်ကရိုမေးနီးယားကို9ဂိုးကိုမရှိ၊ဒိန်းမတ်ကဂျီဘော့လ်တာကို6ဂိုးကိုမရှိ၊ဆွစ်ဇာလန်ကဂျော်ဂျီယာကို2ဂိုးကိုမရှိနဲ့နိုင်သွားခဲ့ပြီးတော့အမေရိကန်ပြည်ထောင်စုမှာကစားတဲ့ပွဲမှာတော့အမေရိကန်ကကနေဒါကို4ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်ခင်ဗျာ Direct from Washington The Voice of
Americaစနေညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြသွားတာပါရှင်။အခုရခိုင်ပြည်နယ်တဲကအပြစ်ခတ်သတင်းတစ်ပုဒ်ကိုပြောပြပေးပါမယ်။ရသေးတော်မြို့နယ်ထဲမှာအခြေချထားတဲ့အစိုးရစစ်တပ်တပ်ရင်း၃ခုကိုရခိုင်လက်နက်ကိုင် AA အဖွဲ့ကမနေ့ကပြစ်ခတ်မှုဟာသတိပေးယုံသာဖြစ်တယ်လို့ AA အဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။အဲဒီနောက်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားပြီးအနာကကြေးရွာအရသားတွေထိခိုက်ဒဏ်ရာရခဲ့ကြတဲ့အကြောင်းကိုတော့ VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်မြောက်ပိုင်းရသေးတော်မြို့မှာအခြေချထားတဲ့မြန်မာစစ်တပ်ဖွဲ့ကတပ်ရင်း၃ခုကိုမနေ့ကတောက်ကြနေညနေ 7:00 လောက်မှာအေအဖွဲ့ကလက်နက်ကြီးတွေနဲ့စက်တင်ပစ်ခတ်ခဲ့တာကြောင့်တနေ့အေ 4:00 ကြာပြန်လည်ပစ်ခတ်မှုဖြစ်ပေါ်ခဲ့ပါတယ်။မြန်မာတပ်တွေဘက်ကမကြာခဏဆိုသလိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်နေတဲ့အတွက်အေတပ်ဖက်ကခုလိုတုံ့ပြန်တတိပေးရတာဖြစ်တယ်လို့အေပြောခွင့်ရခိုင်ဒုခကပြောပါတယ
်။ဒီမနေ့ကဒီနိုဝင်ဘာလ15ရက်ဒီညမှာဒီ7:00လောက်မှာပေါ့နော်ဒီကနေ့7:00ရက်ဝတိတော်ချိစိတ်ကြီးခမ936 938 937အဲ့ဒီတိုင်းရင်ထန်တဲ့ချုပ်တွေကိုကျွန်တော်တို့ရခိုင်တပ်တို့ဆက်ကနေပြီးတော့ဟိုတတိပိပစ်ခတ်မှုတွေလုပ်ခဲ့တာရှိတယ်။ဆိုတော့ဘာကြောင့်ဟိုတတိပိပစ်ခတ်မှုတွေလုပ်ရတယ်လို့ဆိုလို့ရှိရင်ဒီဗမာစစ်တပ်ဟာဒီတိုင်းရင်ထန်တဲ့ချုပ်တွေကနေပြီးတော့မှလက်နက်ကြီးတွေနဲ့ဒါမရှင်းမချင်းရန်ကားပစ်ခတ်မှုတွေကိုနော်ဒီရဲ့ပိုင်းတွေမှာပို့ပြီးတော့လှုပ်လာတဲ့အတွက်ကြောင့်လို့ကျွန်တော်တို့ဘက်ကလည်းဟိုတန်ပြန်တတိပိပစ်ခတ်မှုတွေကိုလှုပ်ဆောင်ပေးရတာဖြစ်တယ်ကြ။ဒီကိစ္စမျိုးကတော့ဟိုအပြေးကြိတ်တော့မတိရတော့ဘူးကြာဆိုတော့ကျွန်တော်တို့လည်းဟိုဆက်ပြီးတော့စုံစမ်းနေရှိပြီးရှိသေးတယ်
အဲအဲဖက်ကပြစ်တာတိတ်မကြပါနဲ့စစ်တပ်ဖက်ကတော့မနက်3နာရီလောက်ထိကျေးရွာနီနာတောင်တန်းတွေကိုပြစ်ခတ်နေတာဖြစ်တယ်လို့ခိုင်ဒုခကဆက်ပြောပါတယ်
ဟိုအဲ့ဒီကျွန်တော်တို့ဘက်ကသတိပေးပြစ်ခတ်တာကဟိုအရှင်ကဟိုတိတ်မကြဘူးကြာနော်ကျွန်တော်တို့သတိပေးပြစ်ခတ်တာလောက်ပဲလုပ်တာဆိုတော့ဗမာစစ်တပ်ဖက်ကရောသူတို့ဒီဟိုညဟိုကြကောနော်မနက်မောလောအာရုံ3နာရီလောက်ထိအောင်သူတို့ဒီသူတို့ရဲ့စခန်းတွေကနေပြီးတော့လက်နေကြီးတွေနဲ့တာဟိုအဲ့ဒီအနီးမှာတဝက်ကိုအကုန်လုံးရန်သားပြစ်ခတ်မှုတွေကိုတ냐လုံးလုပ်ခဲ့တယ်လို့ကျွန်တော်တို့သိရတယ်ဆိုတော့ဒီကြေးရသားတွေထိခိုက်မှုအခြေအနေအဲ့ဒီဥစ္စာတွေလည်းကျွန်တော်တို့ဟိုဆက်ပြီးတော့စဉ်းစားနေတဲ့ဝင်ရှိနေတယ
်အခုလို့ပြစ်ခတ်ခံရတာမှန်ပေမဲ့အဲအဖွဲကပြစ်လိုက်တဲ့လက်နေကြီးတွေဟာစစ်တပ်စခန်းတွေစီမထိပဲပတ်ဝန်းကျင်ကကြေးရွာတွေကိုတော့ထိတယ်လို့မြန်မာတပ်ဖက်ကပြန်ပြောပါတယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘုံမုံကြီးဝင်းစောဦးက
ဟိုတက်ကောင်ဝန်တိုက်တာမဟုတ်ပါဘူးအဲ့ဒီရတိတောင်ရဲ့တိတောင်ရဲ့အရှိဘက်မှာကီလိုမီတာ8000လောက်ကွာဝေးတော့မှာဟောကွာဒီကွာဒီကအဲ့ကွာဒီကနားဒီကောင်ကြီးဟလာချောတိုက်ကုန်းလို့စားတဲ့ဟာနဲ့ဒီကောင်ကြီးနှမ်းပြီကွာဒီကုန်းနေရာနဲ့နှမ်းပြတဲ့အခါမှာသူတို့ပြစ်လိုက်တဲ့ဘုံကြီးကအဲ့တက်နေရာကိုမကြဘဲနဲ့အဲ့နာမှာဟလာဟိုဇွားနေွာရှိတယ်အဲ့နာမှာနော်ဟလာဟောနနောက်ကိုရှင်နဲ့နနောက်ကိုရှင်ဇွားနေွာအောင်အဲ့နာမှာကြတော့နော်ရခိုင်တော့ဒီနောက်အောင်တော့တန်ရတယ်လို့သိရ
ဘသူပြစ်တယ်ဆိုတာကိုသေချာမသိရပါနဲ့နှစ်ဖက်ပြန်လိုက်ပြစ်ခတ်တာတွေကြောင့်တိုက်ပွဲဖြစ်ပေါ်တဲ့အနီးပတ်ဝန်းကျင်ခြေရွာမှာအရသာထိခိုက်မှုတွေရှိတော့ခဲ့ပါတယ်မတောက်သူခြေရွာအောက်ရှော်ယမုံဦးမုံမြအေးကအခြေအနေကိုအခုလိုပြောပြပါတယ
်ကျွန်တော်တို့မတောက်သူခြေရွာကမင်းကလေးကသူ့တန်ရာအခြေအနေလေးကတော့လက်မောင်းအကုန်းတော့ပဲခြံတော့တာခေတ်ခေတ်ကတော့ဆရာဝန်ခူးရရအဲ့ဒီစီကဲတွေကိုခေတ်ကြီးကဟုတ်ပြီတော့ကသက်တာတဲ့အမေထားကိုရောက်တော့ပြန်ထားလို့ဒီလေအားမသိနေရပါဘူးမတဲကစားသေးတော့ပ
ါလက်ရှိရှင်မှာတော့တန်နေနေတဲ့ခြေရွာတွေကဒေသခံတွေကတော့ကြောက်လိုက်ပြီးတခြားဘေးလွတ်ရာခြေရွာတွေကိုထွက်ပြေးနေကြပါတယ်ဒီပြစ်ခတ်မှုတွေမဖြစ်ပေါ်ခင်မနေ့ကနေ့လယ်ပိုင်းမှာလေရတိတော်မျိုးနေနဲ့မြောက်ဦးမျိုးနေတွေမှာတန်နေအဖွေကြတိုက်ပွဲတွေဖြစ်ပေါ်ခဲ့ပြီကြောက်တော်မျိုးနဲ့တရက်တပင်ကြေးရွာနဲ့တခြားအနီးနားရွာကဒေသခံတွေကိုတပ်မတော်ဖက်ကဖမ်းဆီးစစ်ဆေးနေတာတွေလည်းရှိပါတယ်။အခုဆိုရင်ရခိုင်မြောက်ပိုင်းဒေသမှာတပ်နဲ့အဲအဲကြားမှာတိုက်ပွဲတွေပြင်းထန်လာသလိုစစ်ပေးဆောင်ဥယျာဟာလည်းရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး REC ရဲ့စစ်တမ်းအရာ9000နီးပါးရှိနေပြီးအရာသားတွေဆုံးသူထိခိုက်ဒဏ်ရာရသူတွေနဲ့နှစ်ဖက်ဖမ်းဆီးစစ်ဆေးခံနေရသူတွေလည်းအများပြားရှိနေပါတယ
်။ဒေါ်ရရှင်များရှင်ရခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြဿနာတွေအတွက် ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကဒီသတင်းပတ်ထဲမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံတော်များများကပါအားပေးခဲ့ကြပါတယ်။လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနှိမ့်လာနေပါပြီလား။နိုင်ငံတကာဖိအားတွေကတပ်တမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ်လိုအကျိုးဆက်တွေကြုံရနိုင်ပါသလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပေါင်ဝင်ဆွေးနွေးမိမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မကြခင်ထုတ်လွှင့်ပေးရမယ့်တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ဖို့ထပ်မံနှိုးဆော်ပါရစေ။စောင့်မျှော်နားဆင်ကြဖို့ကိုလည်းဖိတ်ခေါ်ပါရစေရှင်။အခုဒုအတန်ကန္တာကိုထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ဒီကန္တာကတော့မြန်မာနိုင်ငံတိုင်းရင်းသားဒေသတွေကစိတ်ဝင်စားစရာဖြစ်ပျက်တွေကို Frontier မြန်မာသတင်းမီဒီယာကနေပြီးတော့တင်ဆက်ပေးနေတာဖြစ်ပါရစေရှင်။
မင်္ဂလာပါရှင်ဒို့အတန်ပတ်စင်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်မကတော့ဇာနီပါရခိုင်ပြည်နယ်ကဒေသတချို့မှာအခုချိန်ထိမိုဘိုင်းအင်တာနက်ပြတ်တောက်မှုဟာရခိုင်ပြည်သူအများအများကိုပြင်ပလောကနဲ့ခြားနားစေလျက်ရှိပါတယ်အထောက်အကူပြုဖွဲ့တွေဟာအကူအညီလိုအပ်နေတဲ့သူတွေနဲ့ဆက်သွယ်လုပ်ဖို့ကန့်သက်ခံနေရသလိုသတင်းဌာနတွေအနေနဲ့သတင်းချက်လက်တွေကိုအချိန်နဲ့တပြေးညီတင်ဆက်နိုင်စမ်းမရှိဖြစ်နေရပါတယ်လက်နက်ကင်အဖွဲ့ရန်ကိုဟန်တာပြုဖို့အတွက်အခုလိုလုပ်လိုက်တဲ့နှိပြူဟာကြောင့်စစ်ပွဲအတွင်းကအပြစ်မဲ့အရဲသားတွေကိုသာဘလို့ထိခိုက်စေနိုင်တယ်လဲဆိုတာကိုမိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာနဲ့ဒိုးအတန်တို့ကဒီတစ်ပတ်မှာရှာဖွေတင်ဆက်ထားပါတယ်။ဒီဆောင်မှအပြည့်အစုံကို Frontier မြန်မာကသတင်းထောက်ကျော်လင်းထွန်းကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
ရခိုင်ပြည်နယ်မြို့နယ်ရှင်းမြို့နယ်မှာအင်တာနက်စတင်ဖြတ်တောက်လိုက်ချိန်ကလေးကသတင်းလိုက်ရတာအခက်အခဲတွေဖြစ်ပေါ်ခဲ့တာ
ပါ။နှုတ်ဆက်နေတဲ့ကတော့ဒီကျွန်တော်တို့သတင်းလိုက်ယူနိုင်မှုတွေကတန်းကြာမှုရှိလာတယ်။ဒီအခုစီးဒီတိုက်ပွဲတွေမှာတက်တဲ့သတင်းတွေလိုက်ယူနေတဲ့နေရာမှာပေါ့
။ဒါကတော့စစ်တွေအခြေစိုက် Development Media Group သတင်း website က editor တူဖြစ်သူကိုထွန်းအောင်ရဲ့ပြောကြားချက်ပဲဖြစ်ပါတယ်။စစ်ဘေးဒဏ်ခံနေရတဲ့ဒီပြည်နယ်မှာအင်တာနက်မရှိတဲ့အချိန်ကစပြီးသတင်းတွေဟာခီးတဲ့တင်ဘတ်ကားလိုင်းတွေကတဆင့်တင်ပို့လာတဲ့အချိန်တွေဖြစ်လာတယ်လို့သူကဆိုပါတယ်တိုက်ပွဲဖြစ်ပွားတဲ့အချိန်တွေမှာဆိုရင်လမ်းခီးမှာစစ်ဆေးမှုတွေရှိတတ်တာလမ်းပိတ်ဆို့ထားတတ်တာတွေကြောင့်သတင်းတွေဟာနိုင်ပေါင်းများစွာဒါမှမဟုတ်ရက်နဲ့တောင်ချီပြီးကြန့်ကြာမှုမျိုးတွေကြုံလာရပါတယ်အစိုးရဟာအင်တာနက်ဖြတ်တောက်မှုကိုရခိုင်ပြည်နယ်အတွင်းကမြို့နယ်ရှင်းမြို့နယ်နဲ့ချင်းပြည်နယ်ကပလောဝမြို့နယ်တို့မှာရုတ်တရက်ဆိုသလိုချမှတ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်ယခုချိန်မှာဆိုရင်တော့ဒီလိုအင်တာနက်ဖြတ်တောက်မှုက၄လကျော်ကြာမြင့်ခဲ့ပြီလည်းဖြစ်ပါတယ်အင်တာနက်ဖြတ်တောက်မှုကြောင့်ရခိုင်ပြည်နယ်အတွင်းကပြည်သူတွေစီးပွားရေးလုပ်ငန်းတွေအဖွဲ့အစည်းတွေနဲ့သတင်းဌာနတွေကအခက်အခဲများစွာကြုံတွေ့ခဲ့ရစေပါတယ်မူလစတင်တတ်မှတ်ခဲ့တဲ့မြို့နယ်ကိုမြို့နယ်အနက်ကအချို့ကိုအင်တာနက်ပြန်အသုံးပြုခွင့်ပေးထားပြီးဖြစ်ပေမဲ့ကြောက်တော်မြအူးမင်းမြနဲ့ပုံနှကျွမြို့နယ်တွေမှာတော့ဆက်လက်ဖြတ်တောက်ခံနေရဆဲဖြစ်ပါတယ်ယခုလိုအင်တာနက်အမှောင်ချတာဟာရခိုင်တပ်တော် AA ရဲ့စစ်ဖက်ဆိုင်ရာထောက်လှမ်းမှုတွေကိုအဟန္တာဖြစ်စေတဲ့နည်းဗျူဟာတရက်အဖြစ်မြမတပ်မတော်ကအသုံးချခြင်းဖြစ်တယ်လို့ကိုထွန်းအောင်ကယုံကြည်ပါတယ်။ဒါပေမဲ့ဒီနည်းဗျူဟာရဲ့အကျိုးဆက်အဖြစ်ရခိုင်ပြည်သူထောင်ပေါင်းများစွာတို့ကသတင်းချက်လက်အမှောင်ချခံဘဝကိုသွတ်သင်းခံနေကြရပါတယ်။ DMG သတင်းဌာနရဲ့လုံရည်ကိုင်းရှိတဲ့သတင်းတောက်တွေဟာဆိုအင်တာနက်ဖြတ်တောက်ခံထားတဲ့မြို့နယ်တွေမှာသတင်းလိုက်ယူကြတဲ့အခါသူတို့လိုက်ယူထားတဲ့သတင်းတွေနဲ့သတင်းတပ်ပုံတွေကို CD ကြွေတွေထုတ်ပြီးနောက်တတိနနက်ဆောဆောထွက်မဲ့ line ကနဲ့စစ်တွေမှာရှိတဲ့သတင်းကန်းကိုရအောင်ပို့ကြရပါတယ်။ဥဆံမျက်ရွှေကတော့အင်တာနက်မတင်ကြခင်ခေတ်ကသတင်းပေးပို့ရတဲ့နီးနာတွေကိုမစိမ့်တဲ့သူပါ။အသက်46နှစ်ရှိပြီဖြစ်တဲ့သူကအပတ်စဉ်ထုတ်ရခိုင်ပြည်နယ်လွှတ်တော်သတင်းဂျာနယ်ရဲ့တိဖြတ်ရေးပိုင်းရောသတင်းလိုက်ယူမှုပိုင်းကိုပါတာဝန်တွဲယူပြီးလုတ်ကင်နေသူဖြစ်ပါတယ်။ပြည်သူအများစုဖုန်း line တွေကိုလမ်းလမ်းမမီသေးချိန်2014ခုနှစ်မတိုင်မီကာလကလေးကသူ့အနေနဲ့ဒီလိုသတင်းပေးပို့မှုနီးနာတွေကိုအသုံးပြုခဲ့ရဘူးတာပ
ါကျွန်တော်တို့အဲ့ဒီအချိန်တုန်းကကြာတော့မီဒီယာကတိတ်ပြီးတော့မှမကြည့်ပြန်သေးဘူးလေအင်တာနက်တွေကလည်းအခုလိုမျိုးအဆင်မပြေဘူးဟိုသတင်းတို့တွေဆိုရင်တော့ကြိုးဖုံးနေစစ်တွေနောက်ကျွန်တော်တို့က fax တွေအသုံးပြုတယ်အဲ့လိုပဲအပြန်အလှန်မေးကြားတော့ကြတာပေါ့နောက်ဓာတ်ပုံတွေပါလေလူတွေဆိုလို့ရှိရင်လည်းကျွန်တော်တို့ကဟိုစီမားတစ်ခိုင်နေတာမှမဟုတ်အဲ့ဒီတတိယဓာတ်ပုံတွေကိုလူချုံနေနေပဲဟိုမှာပြီးတော့မှတောင်းရတာပေါ့
တခြားသူတွေအနေနဲ့ကလည်းအခုလိုအင်တာနက်ဖြတ်တောက်ခံမှုပေါ်ပေါ့ပေါ့တနာစဉ်းစားတာမျိုးမရှိပါဘူး။နရင်ဂျရာသတင်းဂျာနယ်မှာလောက်ကင်လျက်ရှိတဲ့သတင်းတောက်ကိုသိန်းစော်ဟာလည်းသူ့ရဲ့သတင်းကမ်းမှာအလားတူဝင်ကြုံတွေ့နေရတဲ့အခြေအနေပေါ်မချင်မရဲဖြစ်လျက်ရှိပါတယ်။ဒါကျွန
်တော်တို့ဒီအခုအင်တာနက်ဖြတ်တောက်သွားတဲ့နောက်ပိုင်းမှာကျွန်တော်တို့သတင်းလမ်းရတာအဆင်မပြေတော့ဘူး၊ဘလို့အဆင်မပြေတော့ဘူးဆိုတော့ဒီ social media Facebook တွေနဲ့တိတ်တုံးများတော့လေသူတို့ဟာဒီနေဖက်ကလူတွေကြတော့ဆောင်တော့ကျွန်တော်တို့ဖုန်းနံပါတ်တွေလိုက်ရှာရတာမလွယ်ဘူးဖြစ်နေတယ်။အဲဒီကနေ့ဒီမိုးတော့သတင်းတော့ရေးဖို့အတွက်ကိုတနေကုန်ဒီလိုပုံနဲ့ဖုန်းနံပါတ်တွေ line 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 ဒီလိုပုံနဲ့
ပုံတော့တာပေါ့
ဒီကုန်တော့အားရှိတယ်တချို့ဟာရေးတို့ရှင်ပရိနိဗ္ဗာန်ကျင်းပေးရမယ့်သတင်းတွေဆိုလို့ရှိရင်ဒီနေ့မတန်နိုင်တော့ဘူးအဲ့လိုသတင်းတွေဂျုံရပါတယ
် DMG ဖို့မှာတော့သတင်းတွေကိုတိတိကျကျမှန်မှန်ကန်ကန်နဲ့အတင်းဆောင်မရှိတင်ဆက်နိုင်ဖို့ကတော်လေးအရေးပါပါတယ်ဘာကြောင့်လဲဆိုတော့တို့ရဲ့ editor ချုပ်ဖြစ်သူကိုအောင်မန်ဦးကိုအာနာပိုင်တွေက light lamp ဖိုင်းစီနေတယ်လို့သတင်းဌာနရဲ့ဖော်ပြချက်တွေကိုလည်းအချိန်ပြည့်စောင့်ကြည့်ခံနေရလို့ဖြစ်ပါတယ်။ယခုနှစ်မေလဆန်းပိုင်းမှာအာဏာပိုင်တွေကကိုအောင်မန်ဦးကိုမတရားသိဥပဒေနဲ့အမှုဖွင့်ထားပါတယ်။သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်သူဦးမြင့်ကျော်ကတော့သတင်းမှောင်ချခံထားခြင်းရဲ့ဆိုးရွားတဲ့အကျိုးဆက်အဖြစ်တာမန်အရသာပြည်သူတွေရဲ့အချိန်နဲ့တပြေးညီသတင်းများသိရှိပိုင်ခွင့်ကိုအမှောင်ချခံထားကြအောင်ပြောကြပါတယ
်။သတင်းကလည်းဒီသတင်းကိုဒီဆိုရှယ်မီဒီယာတို့ဒီတယ်လီဖုန်းတို့အင်တာနက်ကနေပြီးကိုအင်လန်သူဟိုမရတော့ပြိတ်သွားတယ်ဆိုရင်ပြန်အားချင်းဟိုဒီခါလေးမှာတချို့တော့တင်းနေတယ်သူတို့ရဲ့လူမှုရေးပေါ်ကတော့သူတို့ရဲ့လုပ်ငန်းတွေသူတို့ရဲ့စီးပွားရေးတွေကိုဆက်ရောက်မှုရှိတဲ့ဟာနိုင်ချင်တယ်နော် data တွေလည်းဟိုဘာတွေဖြစ်နေလဲဆိုတာသိမှတာလည်းသူတို့ရဲ့နေ့စဉ်သူတို့လုပ်ငန်းရေးရဲ့စဉ်းစားရေးရဲ့လူမှုရေးအဲ့လိုဒေတာတွေမှာပြန်ပြီးတော့သူတို့ဒီ information တွေချက်လက်ကိုပြန်ပြီးတော့တုံ့ပြန်နေကြတော့ဆိုတော့အဲ့ဒါကြီးအဲ့ဒီဟာတွေမှာလည်းသူတို့ကြည့်နိုင်တယ်နော်အဲ့ဒါတော့ ဟိုစာရေးလောက်ကြည့်ပါကြည့်တော့ပို့ပြီးတော့ဒီနိုင်နေတော့တော့ဒီကိစ္စမျိုးရှိတယ်ဆိုတော့ဟိုပြောနိုင်တယ်ပေါ့ဘယ်လောက်ကြက်ကြိုက်တယ်ဆိုတော့တကယ်ကောင်းကြည့်မှာတော့ကြည့်ကြပြောနိုင်တယ်ပေါ့
တမရော်ရဲ့ပြောရေးဆိုခွင့်ရဘုံမှုချုပ်ဇော်မင်းထွန်းကတော့ရခိုင်နဲ့ဗမာပြည်သူများကြားဆိုရှယ်မီဒီယာကတဆင့်လူမျိုးရေးခွဲခြားမှုနဲ့အမုန်းစကားတွေပြန်ပွားမဲ့အန္တရာယ်ကိုကာကွယ်ဖို့အတွက်အခုလိုအင်တာနက်ဖြတ်တောက်ရခြင်းဖြစ်တယ်လို့ EAOD သတင်းဌာနကပြောကြားခဲ့ပူပါတယ်စစ်တွေအခြေစိုက် REC အဖွဲ့ရဲ့အတွင်းရင်းမှုဖြစ်သူဦးစောစောထွန်းကတော့ဒီလိုအင်တာနက်အမောင်းချထားရုံနဲ့အမုန်းစကားတွေကိုကာကွယ်နိုင်စွမ်းမရှိဘူးလို့ယုံကြည်ပါတယ
်ဘယ်လိုပါကြတာပါလဲဆိုတော့သူတို့စစ်ကြောက်ရှာမှုတွေကို
ကျွန်တော်ပြောတာတစ်ခုကဘာလဲဆိုတော့သူတို့စစ်တပ်ကလှုပ်ရှားမှုတွေကိုလုံခြုံစေခြင်းနဲ့နောက်တစ်ခုကတော့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့တခုခုမှာရွံ့နေတဲ့ကိစ္စတွေပေါ့မထိတ်ချမ်းစေခြင်းနဲ့ပြေးမသိစေခြင်းမို့နောက်တစ်ခုကနောက်တစ်ချက်ကဘာရှိလဲဆိုတော့အနေနဲ့ social media ကိုအသုံးပြုပြီးတော့တပိုင်းဆိုင်ရာသတင်းချက်လက်ခုံချမ်းတွေရရှိအောင်လုပ်မှုတွေသူတို့ရဲ့အမှန်ကန်နေမြေတွေကဒေတာခံနေတဲ့စက်တွေအားတွေသူတို့ဌာနချုပ်နဲ့တရင်တပ်ဖွဲ့တွေကြားသတင်းချက်လက်အပေးယူလှုပ်ဆောင်မှုတွေကိုတမရော်ကဖျက်တောက်ခြင်းနဲ့ဒီသုံးခုကိုကျွန်တော်တို့မြင်တယ်
ဝန်လက်ဖောင်ဒေးရှင်းရဲ့တည်ထောင်သူဖြစ်တဲ့ကိုခိုင်ကောင်းဆန်ကတော့အင်တာနက်ဖြတ်တောက်လိုက်ခြင်းအဖြစ်စပေးရှောင်နေရတဲ့ပြည်သူတွေရဲ့ဒုက္ခဟာပိုမိုဆိုးဝါးလာစေတယ်လို့မှတ်ချက်ပြုခဲ့ပါတယ်။မြောင်းမြို့နယ်မှာရှိတဲ့တိန်ညိုစခန်းဟာစပေးတဲ့ပြည်သူ3000ကျော်လောက်ခိုလုံနေတဲ့အကြီးဆုံးစခန်းတစ်ခုလို့ဆိုရမှာပါ။ဒီစခန်းရဲ့စီမံခန့်ခွဲရေးကော်မတီမှာကမကထာပြုဦးဆောင်သူဖြစ်တဲ့ဦးစိုးနိုင်ကတော့အင်တာနက်ဖြတ်တောက်မှုစတင်ခဲ့ချိန်ကနေမျက်မှောက်ကာလအထိစခန်းမှာကူညီထောက်ပံ့မှုတွေဟာတစတစရော်ဆင်းသွားတယ်လို့ဆိုပါတယ်အင်တာနက်အမောင်းချထားလိုက်ခြင်းအဖြစ်ရခိုင်ကကဘာလက်ခီးသွားတွေနဲ့စီကားခဲ့တဲ့သမိုင်းဝင်ရှေးဟောင်းမွေနစ်တွေစူဝေးရာမြောက်ဦးမြို့ကိုတောင်ချက်ကက်သွားစီပါတယ်မြောက်ဦးမြို့ကလူငယ်တွေဟာသူတို့အင်တာနက်သုံးကျင်တဲ့အခါ Wi-Fi ရတဲ့ဟိုတယ်ကြီးတွေမှာအေးတခါကိုဈေးကြီးကြီးနဲ့ပေးဝယ်တောက်ကတုံးကြပါတယ်။အင်တာနက်တုံးပြီးသွားတဲ့အခါမှာတော့သူတို့ရလာတဲ့ Wi-Fi password လေးတွေကိုအခြားမိတ်ဆွေတွေကိုမျှဝေပေးကြပါတယ်။အဲ့ဒီလိုနဲ့နေဝင်ဖြိုးဖျက်အချိန်တွေရောက်ရင်ဟိုတယ်ကြီးတွေနားမှာလူငယ်လူရယ်တွေဟာမိုဘိုင်းဖုန်းလေးတွေကိုစီနဲ့အင်တာနက်တုံးခွင့်ရကြပါတယ်။လူငယ်တယောက်ကတော့သူတို့မျိုးရဲ့အစွန်တောင်ကုန်းတစ်ခုပေါ်မှာအင်တာနက်အနည်းငယ်မီးတဲ့နေရာလေးတစ်ခုရှိကြောင်းပြောပြလာပါတယ်။အင်တာနက်အမောင်းချထားခြင်းဟာအစိုးရရဲ့မူလရည်ရွယ်ချက်ကိုအထမမြောက်နိုင်စေတဲ့အပြင်လက်နက်ကိုင်ပဋိပက္ခတွေပုံမှုဆိုးရလာပြီးတော့အပြစ်မဲ့တဲ့ပြည်သူတွေမှာထိကြိုက်နစ်နာမှုတွေပုံမှုရှိလာတယ်လို့ကိုခိုင်ကောင်းဆန်ကမှတ်ချက်ပြုခဲ့ပါတယ်
။ပိတ်တဲ့လူကဒါက right to information ပေါ့ကျွန်တော်တို့ဒီလူတွေမှာဒီသတင်းရှယ်လက်ရပ်ပတ်ခွင့်ဆိုတာဒါမရဘူးပိတ်ပင်ရှင်းခံရတယ်ဆိုရင်ဒါလူခွင့်ရရှိုးပေါက်တာပဲဆိုတာကိုတိဖို့လိုတာပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်ကျော်လင်းထွန်းဇာနီနဲ့ Jared တောင်နေတို့ဖြစ်ပါတယ်အပတ်စဉ်ကြာသပတေးနေ့တိုင်းတင်ဆက်ပေးနေတဲ့ဒို့အတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ဒို့အတန်အစီအစဉ်ကိုအပတ်စဉ်စနေနေ့ညနဲ့တနင်္ဂနွေမနက်ခင်းတိုင်းမှာနားဆင်နိုင်ကြပါရရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင်စာတိုက်လိပ်စာ VOA American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုဖြစ်စေ email လိပ်စာ bamis@voanews.com ကိုဖြစ်စေစာရေးသားပေးပို့ဆက်သွယ်နိုင်ကြပါရရှင်။တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့တယ်လီဖုန်းနံပါတ်က1-239-3-8-2-5-5-5-4ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်နိုဝင်ဘာလ16ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19ကီလိုဟတ်15953ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1595အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ကြတဲ့တပြေးညီနားဆင်နိုင်ကြပါရရှင်။အခုဒုတိယပိုင်းမှာတော့စနေညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ကြရမှာပါ။စီစဉ်သူကိုအောင်လွင်ဦးနဲ့တူထုတ်လုပ်ရေးမှုကိုရန်နိုင်တို့ရဲ့တိုက်ရိုက်လေးလိုင်းကိုစားလိုက်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာဒီနေ့တရက်လီလိုင်းစီစဉ်မှာတော့မြန်မာနိုင်ငံပေါ်နိုင်ငံတကာဥပဒေနဲ့အရေးယူဖို့ခြေလှမ်းပြင်လာရတဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးသွားမှာပါမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့အထူးသဖြင့်ရခိုင်ပြည်နယ်မှာလူ့ခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ခဲ့တယ်ဆိုတဲ့ဆွဲချက်တွေနဲ့ဒီတစ်ပတ်ထဲမှာပဲ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားလိုလုပ်ပြီးတော့တရားစွဲလိုက်တာရှိတယ်လို့ပဲဒီနိုင်ငံတကာရာဇဝတ်ခုံရုံး ICC ကလည်းမြန်မာနိုင်ငံကအဖွဲ့ဝင်မဟုတ်သင့်တဲ့အောင်ဒီဘင်္ဂလားဒေ့ရှ်နိုင်ငံကငါအဖွဲ့ဝင်ဖြစ်တဲ့အတွက်စုံစမ်းမှုတွေကိုစဖို့ဆိုပြီးခွင့်ပြုလိုက်တာလည်းရှိပါတယ်ဆိုတော့နိုင်ငံတကာဒီလိုဥပဒေကြောင်းရဖိအားတွေတိုးလာနေတဲ့အပေါ်မှာနိုင်ငံတော်များကလည်းအားပေးရရှိပါတယ်ဆိုတော့ဒီနိုင်ငံတကာကထင်ရှားတဲ့ဥပဒေရအဖွဲ့အစည်းတွေကဒီလိုမျိုးအရေးယူဖို့ပြင်ဆင်လာတာတွေကဘလောက်ထိဖြစ်နိုင်ချေရှိသလဲနောက်ဆက်တွဲအနေနဲ့ရောဒီနိုင်ငံရေးတန်တမာရေးအကျိုးဆက်ဘာတွေရှိနိုင်လဲဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ပြည်နိုင်ဆွေးနွေးဖို့ဥပဒေပညာရှင်နှုတ်ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်တူကတော့လူ့ခွင့်ရေးရှင်းရေးဖြစ်တဲ့ဦးသိန်းသံဦးဖြစ်ပါတယ်နောက်တူကတော့အာရှလူ့ခွင့်ရေးကော်မရှင်ကဒီမြန်မာဥပဒေပညာရှင်ဦးမွလင်းဦးကဆိုတော့နှစ်ယောက်စလုံးလဲလေလိုင်းမှာရောက်နေပါပြီဆိုတော့အရင်ဆုံးအနေနဲ့ကျွန်တော်ပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုရေးဝီယာသုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာဆိုတော့ဒီနိုင်ငံရေးရဲ့ပြဿနာတွေကိုဖြေရှင်းပေးရတဲ့ဒီကမ္ဘာတရားရုံးလို့တော့ခေါ်ကြတဲ့ ICJ မှာအခုလိုမြန်မာနိုင်ငံကိုတရားစွဲလိုက်တဲ့တို့ပေါ်လေဥပဒေကြောင်းရမြန်မာနိုင်ငံအနေနဲ့ဘလို့စိန်ခေါ်မှုမျိုးတွေကြုံရနိုင်လိမ့်မယ်လို့ရေဝီယာများတုံ့တက်လို့ရမလဲဆရာဦးသိန်းတန်းဦးအရင်ဆွေးနွေးပေးပါလားခင်ဗျဟု
တ်ကဲ့ဟို ICJ က International Court of Justice ပေါ့နော်ဒါကုလသမဂ္ဂရဲ့ Judicial Organ ပေါ့နော်ဒါတခုပြီးတော့ပေါ့ဒါကမ္ဘာ့ကုလသမဂ္ဂအဖွဲ့ကြီးရဲ့အတရားဒီ World Court လို့ခေါ်တဲ့အရင်ဖြစ်တယ်ဒီပေါ်မှာတင်ခါတာမကောင်းဘူးပြ ICC နဲ့ဆိုးတယ်ဒီကောင်ကဒါဒါ state party ဆိုတော့ဘာလို့လဲဆိုတော့ဒီ1948ဒီကုလသမဂ္ဂအဖွဲ့ကြီးပေါ်ပေါက်လာပြီးတဲ့နောက်မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းကဒီဒီဟိုဘက်မှာ ICJ ရဲ့ statute မှာပါစာချုပ်မှာပါဝင်တဲ့အဖွဲ့ဝင်ဖြစ်တော့ချိန်အောင်မူပူရှိတာပေါ့နော်ပူရှိပြီးတော့ဒါကြီးတင်လိုက်တဲ့ဟာမှာကကျွန်တော်တို့တိုင်းပြည်ရဲ့ပုံသိက္ခာထိခိုက်တယ်နောက်တစ်ခါကိုကြံနေပေါ့နော်ဟိုနောက်ဆက်တွဲကျူးစက်တွေလည်းအများကြီးရှိတယ်အဲ့ဒီကိစ္စကတော့ဖြစ်ရင်ကျွန်တော်တို့ခက်တယ်ခက်ပေါ်ပေါ့ပေါ့နော်ဟိုစဟိုဒီစပေါ်ပေါက်ဆွဆွဲခံရတော့ကဖြစ်ကြတာမဟုတ်ဘူးမရှိဘူးဆိုပြီးတော့ဟိုမျက်စိစုံမိတ်ရင်းနဲ့ပြင်ပြနေတာမျိုးမဟုတ်ဘဲနဲ့စနစ်တကျပဲနော်ပေါ်ပေါက်လာတဲ့အချက်တွေနောက်ဆက်တွဲအကျိုးဆက်တွေကိုမျှော်မှန်းပြီးတော့ဥရီနဲ့အပြီးပဲတိတိကျကျထူးကြည့်ဖြစ်ရှင်းသင့်တယ်လို့ကျွန်တော်ထင်တယ်
โอเคကျေးဇူးပါဆိုတော့ဆရာဦးမင်းလွင်ဝဲအမြင်ရောခင်ဗျအခုကျွန်တော်တို့ဒီ ICJ မှာတရားစွဲလိုက်တဲ့ကိစ္စဟာကျွန်တော်တို့ဥပဒေကြောင်းအရဘယ်လိုစိန်ခေါ်မှုတွေကြုံရနိုင်တယ်လို့များသုံးသပ်နိုင်မလဲခင်ဗျ
ဥပဒေကြောင်းအရကတော့နိုင်ငံတကာယဉ်ကျေးမှုတလီထုံးတမ်းနေရပြဋ္ဌာန်းထားတဲ့ဥပဒေကိုလိုက်နာပါမယ်ဆိုပြီးတော့လက်မှတ်ထိုးထားတာဖြစ်တဲ့အတွက်အပြည်ပြည်ဆိုင်ရာဥပဒေရဆက်မှတ်ထားတဲ့စီမံစည်းကမ်းနေလိုက်နာဖို့လိုတော့ပါနော်အဲ့လိုလူတဲ့အခါမှာအစောကပြောသလိုမျိုး ICJ ကနေပြီးတရားစွဲခံရတဲ့ကိစ္စမှာ ICJ ကတော့ကျွန်တော်တို့ဒီနိုင်ငံချင်းချင်းဖြစ်ပွားကြတဲ့ကိစ္စရဲ့ဒီပေါ်မှာမူတည်ပြီးတော့ရေးယူဆောင်ရွက်ကြတာတော်တော်များပါတယ်အဲ့တော့လူပုဂ္ဂိုလ်တူချင်းအနေနဲ့ရေးယူဆောင်ရွက်တာကတော့ဒီ ICC ပေါ့နော်အဲ ICT ပေါ့အဲ့ဒီလိုမျိုးဥပဒေတွေကနေပြီးတော့ဆောင်ရွက်ကြတာတွေများတယ် အဲ့တော့ဒီ international code of justice မှာတရားစခန်းနဲ့အတွက်နိုင်ငံအတွက်တော့သိက္ခာကြတာပေါ့ဗျာနောက်ပြီးတော့ဒီအပြည်ပြည်ဆိုင်ရာမှာလည်းအရှိန်ရစရာဖြစ်တယ်နောက်တခါမလူအပ်ပဲနဲ့ဖြေရှင်းရမယ်ကိစ္စတွေတော်တော်များများပေါ်လာမယ်ပြည်အားပေးမှုတွေရင်ဆိုင်ရမယ်စတဲ့ဥစ္စာတွေဖြစ်လာလိမ့်မယ်လို့ပဲကျွန်တော်ကတော့စမ်းမိစပါတယ
်ဟုတ်ကဲ့ဆိုတော့ဒီတကယ်လို့များ ICJ ကရှုံးနိုင်ပေါ့လေတခုခုဆုံးဖြတ်ခဲ့မယ်ဆိုရင်နောက်ဆက်တွဲအနေနဲ့ဘာတွေဖြစ်လာနိုင်လဲ
အဲ့ဒီလိုမျိုးအရှုံးနိုင်ရလို့တော့ပေါ်တဲ့အထိ ICJ ကဆုံးဖြတ်ပြီးမှမဟုတ်ဘူးဗျ ICJ ကတော့အပြည်ပြည်ဆိုင်ရာနိုင်ငံသဘောတူညီမှုတွေရအောင်မိနိုင်ပြီးမယ်ဆောင်ရွက်ပြီးမယ်တိုင်းနာဖို့ရှိတဲ့နိုင်ငံကမိမိရဲ့တာဝန်ကိုလိုက်နာဆောင်ရွက်သွားမယ်ဆိုလို့ရှိရင်ဒါတွေကအဆင်ပြေသွားမယ်အနေမျိုးရှိပါတယ်အစိုးရပြောတဲ့မျိုးအနိုင်ရှုံးဆုံးဖြတ်ပြီးကြီးတော့သူ့မှာပြပေးနိုင်တဲ့အခွင့်အာဏာလည်းမရှိပါဘူးအဲ့တော့အဲ့ဒီလိုမျိုးတော့ဖြစ်လာနိုင်မယ်လို့ကျွန်တော်မြင်ပါတယ်ဟု
တ်ကဲ့ဆိုတော့ဆရာဦးသိန်းသန်းဦးမြင်ရောခင်ဗျအခုတကယ်လို့ဆို ICJ ကစစောလေကွန်မင်းလုံပြောတယ်လို့ပေါ့လေတစုံတရာအဆုံးဖြတ်ပေးမယ်နောက်ပြီးတော့ဒါတွေကိုဟိုအထူးဖြင့်မြန်မာနိုင်ငံဆိုရင်မြန်မာနိုင်ငံအဖွဲ့ဝင်လည်းဖြစ်တော့လိုက်နာမယ်ကိစ္စမျိုးတွေကိုဟိုတတ်မှတ်လိုက်မယ်ဆိုလို့ရှင်ဒါတွေကိုဟိုမလိုက်နာခဲ့ဟိုမလိုက်နာနိုင်ဘူးဆိုရင်နောက်ဆက်တွဲအနေနဲ့ဘာတွေဖြစ်လာနိုင်တယ်လို့များဆရာအနေနဲ့သုံးသပ်မိလဲခင်ဗျ
ဒီတော့ကြောင်းရဲ့အဲ့ဒါအဲ့ ICT က ICT ရတဲ့စုပြည့်ချက်ကကျွန်တော်တို့ဒီလိုသိချင်းကိုအချိန်တိုင်းနဲ့၃မျိုးရှိတာပေါ့နော်။အချိန်တိုင်းနဲ့၃မျိုးရှိတယ် content chart ဒီလိုသိချင်းပေါ့ဗျာဒါအရင်းပွားတဲ့ဟာ။ရင်းပွားတဲ့ဟာဒီကတော့ incidental digitization ဆိုတာကကျတော့ဒီဖြစ်စီဖြစ်ရတဲ့ပုံကနယ်စပ်ကိစ္စတွေဒီလိုမှဖြစ်တဲ့ရင်းပွားမှုဖြစ်တဲ့။အဲ့ဒါတတိယချက်ကတော့ဒီ advisory opinion ပေါ့ဒါတော့ CMJ ပေးတာကိုကျွန်တော်တို့ကအပေါ်ကြီးတွေကဒီကတောင်းတဲ့ဥပဒေပြဿနာတွေပေါ်မှာအထင်မြင်ပြီးပြီးတဲ့ကိစ္စဆုံးဖြတ်ချက်ပြီးတာပေါ့။ဒါကကျွန်တော်ဒီနေ့ပထမဟာတယ်မှာကျွန်တော်ကျုံးတော့ပေါ့နော်။ပထမတော့ကျုံးနေမယ်ဆိုတော့ဒီပြည်တို့ကျွန်တော်တို့ဒီမှာဆုံးဖြတ်ချက်ချလို့ ICJ ရဲ့ဟာကိုဒီကျွန်တော်တို့ပါတီတစ်ခုကမလိုက်နိုင်ဘူးဆိုရင်သူကဒီကုလသမဂ္ဂ Security Council ကိုရောက်။ဒါမှ Security Council ရောက်ပြီလေ Security Council ကလည်းပဲဖွင့်ဆိုင်အပေါင်းချလို့ပေါ့။ဒီလိုတော့မရဘူးလေ။အဲ့တော့ပထမဒီလိုကျင်းကကျွန်တော်တို့ကကွန်ဆက်နဲ့သွားတာ။အပြင်ကပြီးတော့မှတစ်ဖက်သဘောတူညီနေသွားတာဆိုတော့ဟိုတကယ်တကယ်ဥပဒေပြဿနာရနောက်ဆက်တွဲနေတယ်မဖြစ်နိုင်ဘူးကျွန်တော်ထင်တာဒါလေးနဲ့တိုက်ကြီးကအချက်အကျအကျိုးနဲ့ဖြစ်ပြီးတော့ဆွဆွဲကြည့်ကြည့်ကဂျင်းနဆိုင်ပေါ့နော်တကယ်ဒီလူသားဘာမှတော့ဒီလူတို့တစ်ဖက်တည်းဆိုတော့အဲကြီးကကျွန်တော်နာဇီကိတလာတို့ဘာလို့လဲတရဏဇာတဲ့ရဝန္တာတို့ရဏဇာဖြစ်သွားပြီးရင်ကျွန်တော်တို့ဘာမှနောက်ကဒီနိုင်ငံတကာဖွဲ့စည်းတွေကစန့်ချင်နေလာမယ်အဲ့တော့ခါအဲ့လိုပေါ့ရင်းနှီးတဲ့နာမည်ကိုတားကြမယ်ဆိုတော့သူ့ဝိုင်းဆိုင်ကမလူလားအပ်တဲ့ပြဿနာတွေတန်တမန်ဆိုင်ရာအခြေတကွဲအကျိုးနဲ့ဖြစ်လို့ဒီကယ်ဖြစ်လာနိုင်တယ်ဥပဒေရောင်းရတော့ဘုံလေးကောင်ပြရဲဝင်ပြီးတော့လုံလူရမယ်နေတာရှိပါဦ
းဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရောစာရီလည်းတော်တော်များရှိနေပါတယ်အဲ့တော့ကျွန်တော်အရင်ဆုံးတော့ကိုတိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုအလှည့်ပေးချင်ပါတယ်အရင်ဆုံးတစ်ယောက်ကတော့ကနေဒါနိုင်ငံကဦးညွန့်လာဖြစ်ပါတယ်ဦးညွန့်လာလည်းဆွေးနွေးကြတာရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အခုလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံတော်ကနေပြီးတော့အစဉ်အလင်တရားစွဲဆိုမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့စိုးရိမ်ပူပါမိပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စကနိုင်ငံရဲ့ဂုဏ်သိက္ခာနဲ့နိုင်ငံသားအားလုံးရဲ့ဂုဏ်သိက္ခာကိုထိကိုက်လာလို့ဖြစ်ပါတယ်။တကယ်တော့ဒါဘယ်သူမပြုတ်မိမိမူးလို့ဆိုရပါမယ်။အနဲ့ထွင်လို့ရတဲ့ကိစ္စကိုပစိမ့်နဲ့ထွင်ရမယ့်အခြေအနေမျိုးရောက်လာလို့ပါပဲ။တကယ်ဖြစ်ပုံကတော့ချက်တော်အနေနဲ့ငရုတ်သီးအစိမ့်ပေါင်းပြီးလို့နှစ်ဦးစလုံးတွဲပြီးအထောင်ခံရတာဖြစ်ပါတယ်။အဲ့လိုထောက်ခံတော့အခုတော့ကူဆက်ပူလောင်ဖြစ်နေရတာပေါ့ဗျာ။နိုင်ငံတကာရဲ့အမြင်သဘောထားတွေကလည်းဥပဒေပိုင်းဆိုင်ရာအရေးယူဆောင်ရွက်မှုတွေမှာပြဿနာတာဝန်ရှိရဲ့အားနည်းချက်ချုပ်နှိမ့်ချက်ပြက်ကွက်မှုအာဏာနဲ့အင်အားကိုအလွန်ကျွံသုံးစွဲမှုတွေကစပြီးတော့ပြဿနာကြီးထွားလာတာဖြစ်ပါတယ်။အထူးသဖြင့်ဒီ Universal Declaration ကိုလည်းအပြည်ပြည်ဆိုင်ရာလူ့ခွင့်ကြီးညာစာရမ်းပါအချက်အလက်တော်တော်များများကိုချိုးဖောက်နေပါတယ်။ချိုးဖောက်လဲချိုးဖောက်ခဲ့ပါတယ်။အဲ့ဒီကြီးညာစာရမ်းပါအချက်တွေကတော့ဥပမာအပိုက်၁အပိုက်၄၃၅၉၇၃၅၆၈၂၀၂၁ဒါတွေကိုကြီးကြီးအချင်းသိတာနိုင်ပါတယ်။ပြည်သူများအားလည်းသိရှိဖို့လိုပါတယ်။မိုးရိုးပြေတာကိုထလန့်နဲ့ကာလို့မရနိုင်ပါဘူး။ဒါကြောင့်သက်ဆိုင်ရာတာဝန်ရှိသူများအနေနဲ့ရင်းချက်ဖို့လိုပါတယ်။ရင်းချက်တယ်လို့ဆိုလိုတာကိုရင်းစာနားလည်ဖို့ရှိဖို့လိုတယ်လို့ပြောတာပါ။နောက်တစ်ခုကအာဂရိတရား၄ပါးကင်းစင်နဲ့သန္တာဒေါသဗျာမောဟတရားတွေကင်းဝေးပြီးတော့ဆောင်ရွက်ခြင်းအပြင်ပြည်သူလူထုရဲ့လွတ်လပ်မှုလုံခြုံမှုနဲ့ညီညွတ်တာအမှုကိုပေးနိုင်မှာဖြစ်တယ်လို့ပြောချင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ဦးလာညွန့်ဆွေးနွေးတာကျေးဇူးပါဆိုတော့ဒီဦးလာညွန့်ဆွေးနွေးသွားတဲ့အထက်တည်းကအချက်တစ်ချက်ကိုကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့ပုံကိုယ်ကြီးကိုဆွေးနွေးစေချင်ပါတယ်ဆောစောဦးလာညွန့်ထောက်ပြထားတဲ့အချက်တစ်ချက်ကစိတ်ဝင်စားစရာကောင်းပါတယ်ဒီအဲ့နဲ့ထွင်ရမှာဟိုပေါ့စင်နေပေါ့ရတဲ့အဖြစ်ကိုရောက်သွားတာပေါ့လေဆိုတော့ကျွန်တော်တို့ဒီလောက်ခြေနေသည့်ဟိုနိုင်ငံတကာဒီဥပဒေတွေနဲ့ဒီနိုင်ငံတကာဟိုတရားရေးအဖွဲ့အစည်းတွေကအရေးယူမဲ့အဆင့်ထိရောက်ခဲ့ရတာဘာကြောင့်လဲကိုမင်းလင်အရင်ဆွေးနွေးပါလားခင်ဗျ
ကဲဒီရခိုင်ရဲ့နောက်ဖက်ခြံပေါ်နော်ဒီဘင်္ဂါလီစပြီးတော့ပြဿနာဖြစ်တဲ့ဥတိန်စိန်တို့လက်ထက်ကရေယာတစ်ခါစပြစ်ပြီးနောက်တစ်ခါအာဒီဆိုတက်လာတဲ့အခါကျတော့တစ်ခါထပ်ဖြစ်တယ်အဲ့လိုနှစ်ခေါက်ဖြစ်တဲ့အချိန်မှာဒီဟိုသာပေါ့နော်လက်နက်ကင်အင်အားစုတွေကနေပြီးတော့အင်အားလုံးကြုံသုံးဆွဲတဲ့သုံးပြီးတော့ဆွဆွဲချက်တွေရှိပါတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံတကာကလေအခုတရားစွဲဆိုတဲ့အဖွဲ့ကြီးတွေမှာကလေယူသားမှုရှိတာတွေကျွန်တော်တို့တွေ့ရတယ်။ဒါကြောင့်လဲဆိုတော့ဒီလိုမျိုးတိုက်ပွဲတွေစဖြစ်လာအောင်ဘသူတွေကဖန်တီးတာလဲဆိုတဲ့အချက်ကိုလုံးဝပုံမထားတဲ့အချက်ကတော်တော်စိတ်ဝင်စားမှုကောင်းတယ်။နောက်ဒီအာစာစံဖက်တီဝင်စီးတဲ့အတွက်ရဲကင်းစခန်း30ကျော်ကြာတယ်။လူတွေတော်တော်များများပြေးတယ်။ကျင်းသူရောက်ပြီးအဆက်အခက်ခံနေဆိုတဲ့ကိစ္စရဒီကမပေါ်လာဘူးအခုဆွဲထားတဲ့ဥက္ကဋ္ဌမှာလူရီအာမမောင်းနေခါတယ်သူတို့ရွာပဲနေတာစီတယ်ဆိုတဲ့ဥက္ကဋ္ဌတွေပါတာဖြစ်တယ်အတို့တော်လေးပေါ့ဗျာထားပါတော့အဲ့တော့ဒီလက်နက်ကိုင်အင်အားစုဖွဲ့ကနေပြီးတော့တမတော်ကနေပြီးတော့အင်အားကြုံသုံးသွဲလို့လူတွေပြေးကြတယ်တမတော်ကလေအရေးယူပြစ်ပြေးတယ်ဆိုတယ်လို့ပြောတယ်ဒီလေကြီးညာတယ်တို့တော့လည်းပဲအဲ့ဒီလိုအေးအေးယူပြင်ပြတာကဝင်လင်းမြင်တာမှုမရှိဘူးနိုင်ငံတကာကိုရှင်းရှင်းလင်းလင်းပြရအောင်ခြားပြတာကြီးမတွေ့ရဘူးဒါကြောင့်အခုလိုမျိုးဖြစ်လာတယ်လို့ကျွန်တော်ယူဆတယ်နောက်ပြီးတော့တခါဒီလုပ်ငန်းနေမှာတကယ်တမ်းပါဝင်ပတ်သက်နေတဲ့ဟိုထိပ်ပိုင်းကောင်းဆောင်ကြီးတွေကိုလည်းအေးအေးယူပြပေးလိုက်တယ်ဆိုတာကတာဝန်ကနေအနာပြလိုက်တယ်နေပြောင်းလိုက်တယ်ပြီးတော့တခါတမတော်ရဲ့အရန်အင်အားတွေမှာပြန်ထည့်ထားတယ်ဆိုတော့ကလူတွေရဲ့အမြင်မှာဒါလူတွေတော့အသက်ခံရတာတော့မှသူတို့ကဘာမှမဖြစ်ပဲအရန်အင်အားတွေမှာတော့အခုချိန်ကြီးဆက်လက်ရှိပြီးတော့လာကစားနေတုန်းတာဝန်ထမ်းဆောင်နေတုန်းပါလားဆိုတော့အမြင်ကြီးကအခုလိုတဖြည်းဖြည်းနဲ့တဝင်းဝင်းနဲ့လောင်လာတဲ့ကိစ္စဒီဖြစ်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသိန်းသန်းဦးရောခင်ဗျာအခုကိုမင်းလင်ဦးကတော့ပြောသွားတာကျွန်တော်ဒီဖြစ်ပျက်ထိရောက်လာခဲ့တာကတော့ဟိုဖြစ်သွားတဲ့ကိစ္စတွေမှာဒီပွင့်လင်းမြင်သာမှုတွေတာဝန်ယူမှုတာဝန်ခံမှုတွေအားနည်းရာကနေအခုအခြေထိဆက်ရတယ်ဆိုတော့သဘောကိုပြောပါတယ်ဆရာဦးသိန်းသန်းဦးအမြင်ရောခင်ဗျာ
တော့ဒီဟာနဲ့ဖြစ်လက်တူဒါပေမဲ့ဟိုအဓိကကြားတယ်ကျွန်တော်တို့ကဒီလိုပေါ့ဗျာဟိုစွဆွဲတန်းနေတញ្ញញံဖြစ်လာတဲ့အခါကျတော့စွဆွဲတန်းကလည်းကျွန်တော်တို့တိုင်းပြည်မှာ1948လွတ်လပ်ရေးပြည်တွင်းပြည်ဖြစ်ကြတဲ့ကဒီနှစ်50ကျော်လောက်စွဆွဲတဲ့ပြည်ကကြားတာအခုမှကြားရမှာဒါရခိုင်ကိစ္စမှာလာတဲ့ UIC ကဒီရခိုင်ကိစ္စမှာသူဒီသူအမျိုးသားတွေနဲ့ပတ်သက်လို့ပြောလာလို့ပေါ့ဗျာဆိုတော့ချမ်းပြည်နယ်မှာလည်းကျွန်တော်တို့ကြားတာပဲကချင်ပြည်နယ်မှာလည်းကြားတာပဲဒါမျိုးကြီးကြားခဲ့တာပေါ့ဗျာဒီမှာကျိုးနေပါပြီဟိုဒါပြဿနာကဒီစစ်တမ်းရောက်လာတဲ့အချိန်မှာကုလသမဂ္ဂဖက်ဆိုင်နီမရှင်လာတယ်နော်ဖက်ဆိုင်နီမရှင်လာတဲ့အခါကျတော့အင်းသာကိုပူပေါင်းပူညီရမယ်စာရင်းနဲ့လက်ရှိပုံစံကြောင့်ရင်းနဲ့ဒီမခံဘူးအဲဟိုကဝန်ညီပေးသွားတဲ့ဒီအကျိုးဆက်ကိုပြည့်ရည်လေးလေးပြောတာဒီလိုလက်မခံခြင်းရဲ့အကျိုးဆက်ကိုဝန်လာလိမ့်ကျွန်တော်စဉ်းစားလို့မရဘူးပူကကျူးလွန်တစ်ခါဘူးဒါကျွန်တော်ဘက်ကအကုန်ခုဒုံပိတ်ရင်းတာမဟုတ်ဘူးဒါလက်ညှိုးနဲ့တောင်ရွေထားတာမရှိဘူးတက်ကဲတစ်ချောင်းမှမီးမရှုပ်ခဲ့ဘူးဘာမှမကြည့်လို့အဲ့လိုမကြည့်လို့ရင်ဘာကြောက်ဖြာကြည့်လဲဗျာတိုက်ကြည့်တဲ့ဝင်အစ်စ်ခံလိုက်ပေါ့အဲ့လိုအစ်စ်မခံဘူးဆိုတဲ့အခါကျတော့တစ်ခါကပြောစရာတွေတိုက်ရှိတာအဲ့လိုအစ်စ်မခံဘူးကိုဖါကိုအပေါ်ကိုဗီယာနန်ကော်မရှင်ဖွက်တယ်အဆုံတိုင်းကော်မရှင်နေကိုတော်တယ်ကိုဖွက်ကြတယ်ဒါကိုတိုင်းကြည့်တဲ့မှာကိုသားဖြစ်တဲ့ကိစ္စအဖေးကစုံမှန်းစရာမျိုးပေါ့ဗျာအဲ့လိုအခြေအနေမျိုးနိုင်ငံကပဲကြီးနေပါ့မယ်တကယ်ကတော့အဲ့ဒီလိုပေါ့အဖြစ်စင်နေပါတယ်လို့ဝင်ရောက်သိခံရရမှာပေါ့ဟုတ်ကဲ့ကူကဒီတခြားလူကြီးကဘယ်တော့မှကျွန်တော်တို့အသိစိတ်မပါဘာမလို့ကူကူတွေညီလိုက်တာအဲ့ဒါလို့ပြောလို့ရှိရင်အစ်စ်ခံအဲ့ဒီလိုအစ်စ်မခံတဲ့အတွက်အဲ့နဲ့ထွင်းရမှာပေါ့စိနေဆင်းနေထွင်းနေအဆင့်ကြီးရောက်လာတာတကယ်တမ်းညီပူပေါင်းဆောင်ရပြီးတော့ကျွန်တော်တို့ဒုက္ခဆောင်ရမယ်ဒါကတော့ကျွန်တော်တို့စစ်ဖြစ်တဲ့နေရာမှာနော်ခုနဆရာမင်းတို့ပြောတယ်ကတည်းကလည်းဝင်တိုက်တယ် ဒါဒီရက်ဆန်း30ကျော်တက်ကြအောင်တိုက်ခဲ့တယ်ဒီကမှာဒီဘက်ကပြန်တာပေါ်လေတိုက်ကြတယ်ဒူလီသေးလေးနဲ့အဲ့ဒါဓမ္မတရားသားတွေပါကြတာဗျအင်းမှုကရှိပါလေရှိလို့ရှိရင်တရားဥပဒေနဲ့အရေးကြီးသွားဖို့လိုတယ်ဖုံးတာကိုယ်ကလည်းလို့ဒီလူတွေကကိုယ်ဝန်ထမ်းတွေကိုယ်သတ်ပြီးမြင်ရှုတာလိုရပါဗျာဒီကြီးတဲ့ဒီအဖို့ဒီမှာတော့အဲ့ဒီလိုလုပ်လို့မရဘူးနိုင်ငံစီးနင်းကျန်းမာရေးနဲ့လုပ်လို့မရဘူးအဲကျွန်တော်တို့ကဒီမှာဒီလိုဥရေရှိတယ်အတက်မတော်ဆို1959တက်မတော်ဥရေရှိတယ်ဒီဥရေရှိဒါနဲ့မယူစင်ကာဝေးဥရေရှိတင်လို့ရတယ်အဲ့လိုတင်ပြီးတော့ပေါ်ပေါက်ရေးယူပါအေးဒီလိုစိတ်ပဲနဲ့လက်ရှိစိတ်ပဲပြီးတော့ခုနကမှလည်းပူပေါင်းဆောင်ရမှုမဲ့ခဲ့ခြင်းအကျိုးကျေးဇူးကခုနောက်ဆက်တဲ့ပြဿနာကျွန်တော်မြင်တယ်အဲ့လိုဒီနေ့မှာကျွန်တော်တန်လျရတော့ရှိပါတယ်ဘာကြောင့်လဲဒီကိစ္စတွေတာဝန်ဆန်ဆောင်ရနေတဲ့လူတွေဟာအဓိကကြတဲ့လူတွေဟာဟိုအရင်အစိုးရတစ်ခက်တည်းကအဲ့ဒီလူတွေရဲ့တကယ်ကိုလက်ယုံဒီလက်ကင်တုတ်ပြီးဖြစ်ခဲ့တော့အဲ့ဒီလူတွေပြန်ဆုံးပြီးတဲ့အခါမှာဒီလူတွေကများတိုက်ပြီးကြက်တာကိုမကြည့်ကြည့်အောင်လုပ်ပြီးသလားဘယ်လိုညံပြီးသလားကျွန်တော်တားရစီပါ
ဟုတ်ကဲ့ဆရာဦးတင်တန်းဆွေးနွေးတော့ကျေးဇူးပါဆိုတော့ကျွန်တော်တို့တရားရိုက်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလက်ရှိပါတယ်အခု Facebook ကနေတရားရိုက်ကျွန်တော်တို့မှတ်ချက်ပေးနေတာတချို့လို့လည်းဖော်ပြချင်ပါတယ်တယောက်ကတော့ဦးတူးဆိုတဲ့အကောင့်မှသူကတော့စစ်တပ်ရဲ့လေရွက်ကအတော်ဆိုးပါတယ်တရားစွဲတာကောင်းပါတယ်ငါတို့စုံစမ်းစစ်ဆေးနေပါတယ်ဆိုတဲ့စကားကလည်းဘလို့မှယုံစရာမရှိပါဘူးဆိုပြီးတော့သူတန်တဲ့ရောက်ပြောသွားတာရှိပါတယ်ဆိုတော့ကျွန်တော်ဒီနောက်ထပ်တရားရိုက်ဆွေးနွေးမဲ့လူတယောက်ကိုလှည့်ပေးချင်ပါတယ်သူကတော့မြန်မာနိုင်ငံကိုတန်းမောင်ပါကိုတန်းမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကြီးသူတို့အဖေကွားပေါ်သူတို့ကဲ့တော့ပြီးတော့စုံစမ်းမယ်စစ်ဆေးမယ်ဆိုပြီးတော့ဒါမှလည်းပမာဏမှာအပေါင်းနဲ့မခေါ်ခဲ့ပါဘူး။ဒါမှလည်းမဖြစ်ပါဘူး။အဲဒါကြောင့်နိုင်ငံတကာတရားစွဲရဆိုတော့ဟိုသူတို့လို့ရမကောင်းလို့ပေါ့။တော့ဒီရခိုင်ရထွက်ပြေးတယ်ရခိုင်ရကိုယ့်ရဲ့ကိုမိချို့ပြီးတော့ထွက်ပြေးတယ်ပြောတယ်။အဲ့ဒါဟိုမှာအဲ့ဒီဒုက္ခတွေဒီလိုပေါ်လာမှာဟိနုကလာအုတ်ထုတ်ဆောင်ပြီးတော့ပါဝါဆောင်ပြီးတော့ဟိနုဒုက္ခဆိုတဲ့စကားနဲ့မှတွေ့တယ်အဲ့ဒါကို NLD ရဲ့ပြည့်ရတဲ့အဲ့ဒီလေဘာလို့အရေးကြီးကြတော့တိုင်ကအရေးကြီးလာမှာလားမတိုင်ရဲ့သိသိဒီလိုကဟိနုရဖြစ်တယ်ဘာလို့ကိုယ်တိုင်ရောက်ဆောင်ပြီးတော့ကိုယ့်အကိုမိရှုပ်ပြီးတော့နိုင်ငံကိုဖလာတော့ဟဲ့လားဟိုတိုင်ကတော့ကျင်းတဲ့30ကိုတိုက်ခိုက်တယ်ဆိုတာရည်ရည်အကြီးပါကျေးဇူးနဲ့ပြည့်ရစေသူထောက်ထားပင်ကပြလို့ရတော့ထောက်ထားလည်းမရှိဘူးဟုတ်ကဲ့ကိုသူရခိုင်အောင်ရတာအေးရဲရုံနေတယ်အစ်ပါဆရမတော်ရခိုင်နဲ့ဟိုဘာမလေးရတာပြေးတယ်အခုဒါရခိုင်ဘာလေးလေးလွတ်သွားရောဟိုရခိုင်ကအချိန်မိုးနေတယ်ဟုတ်ကဲ့ကိုနိုင်ငံတော်ကတကယ်တော့ဒီလိုမှရှိတဲ့အားတွေဟာဟိုပြောရတဲ့အောင်ဟိုဘယ်လိုပြောမလဲဆိုတော့နားလည်ပေးရတော့မယ်ကြက်ကပြန်ရမလားအဲ့နေရီကပြန်ရမလားအရသားတွေကပြန်ရမလားကိုယ့်ကိုနားလည်အောင်ဖြစ်ပါတယ်ဟုတ်ကဲ့ကို
ဆက်ပါဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးတာကျေးဇူးပါနောက်ထပ်ကျွန်တော်တို့ဒီစာရီနဲ့ပေးဖို့ဆွေးနွေးထားတာတွေကိုလည်းဖော်ပြချင်ပါတယ်တဦးကတော့ဒီဦးစိန်မောင်မှာမိထီလာမျိုးပါနန်းလောင်ဖတ်ပြပေးပါဦးခင်ဗ
ျမြန်မာနိုင်ငံကို ICC ခုံရုံးတင်ပြီးတော့တရားစွဲဖို့လုပ်ခဲ့ကြတယ်မအောင်မြင်ခဲ့ဘူးအခု ICJ တရားရုံးတင်ပြီးတော့တရားစွဲတာကိုပြောင်းလုပ်ကြတယ် ICC တင်ဖို့လဲ OIC ကတွန်းအားပေးခဲ့တယ်အခု ICJ တင်တာကလည်း OIC ကပဲကြိုးပမ်းနေ OIC အဖွဲ့ဝင်ကမ္ဘာရာကတရုတ်လိုလို့ပြီးတော့ဆွဲချက်တင်နေ OIC ဩဇာမကင်းတဲ့ကုလသမဂ္ဂအဖွဲ့ဝင်တွေနဲ့ဥရောပနိုင်ငံတွေကလက်ခံနေကြတယ်မြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်တယ်လူမျိုးရုံးတပ်ဖြတ်မှုတွေလုပ်တယ်လို့ဆွဆွဲကြတယ်အမေရိကန်ရုရှားတရုတ်တို့နဲ့တခြားနိုင်ငံတချို့ကလူမျိုးရုံးတပ်ဖြတ်မှုဆိုတာကိုတဘောမတူကြပါဘူးအခုကမ္ဘာရာကမြန်မာနိုင်ငံအစိုးရကို ICJ ကတတ်မှတ်ထားတဲ့လူမျိုးရုံးတပ်ဖြတ်မှုပပျောက်ရေးစည်းကမ်းကိုချိုးပေါက်တယ်ဆိုပြီးတော့ ICJ မှာအမှုတင်တရားစွဲတယ် ICJ မှာလက်မှတ်ထိုးထားတဲ့မြန်မာနိုင်ငံအစိုးရကတော့အမှုရင်ဆိုင်ရမှာပဲဒါပေမဲ့မြန်မာနိုင်ငံအစိုးရကလူမျိုးရုံးတပ်ဖြတ်မှုမပြုလုပ်ခဲ့ဘူးလို့အစဉ်တစိုက်ငင်းဆိုပေးချခဲ့တယ်လူမျိုးရုံးတပ်ဖြတ်ဖို့အမိန့်လည်းမပေးခဲ့ဘူးစနစ်တကျစီစဉ်မှုလည်းမပြုခဲ့ဘူးဆိုတာအမြဲပြောပါတယ်ဒါကြောင့်အခုတရားစွဲမှုဟာကုလသမဂ္ဂဆွဲတာမဟုတ်ဘူး OIC ကဆွဲတာဖြစ်လို့လက်ခံနိုင်စရာမရှိပါဘူး။နောက်ပြီးမြန်မာနိုင်ငံအစိုးရဆိုပြီးတော့ဝလုံးနဲ့တင်ရိုက်တယ်လို့နာမည်အသက်ဆွဲချက်တင်တာကဥပဒေကြောင့်အရာလက်တွေ့ကျူးလွန်သူမဟုတ်တဲ့သူကိုစွပ်စွဲပြီးတော့ဆွဲချက်တင်တာမမှန်ဘူးလို့မြင်ပါတယ်။မြန်မာနိုင်ငံအစိုးရအနေနဲ့ဥပဒေအကြောင်းအရအိမ်ကြီးတိတ်ခါရှိရှိအမှန်ကိုအမှန်တိုင်းတင်ပြပြီးတော့ရင်ဆိုင်ခြေပဖြေရှင်းသွားမယ်ဆိုရင်တော့မြန်မာနိုင်ငံတိတ်ခါမကြဘူးဆွဲဆိုသူတို့ပဲတိတ်ခါကြမယ်ကိစ္စလို့မြင်ပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဦးစိန်မောင်ကတော့ဒီအမှန်ကိုအမှန်တရားနဲ့ပဲပြန်တိုက်ဖို့ပြန်ပြီးရင်ဆိုင်ဖို့ဆိုတော့သူက အဓိကထောက်ပြခြင်းလို့နားလည်ပါတယ်နောက်စာစားကတော့ကျွန်တော်တို့ Facebook ကနေပို့ထားတာပါပရီးလေးမြင့်လွင်ဆိုပြီးသူကရေးထားပါတယ်သူကတော့ဒီအစိုးရအကောင့်ဆိုသူတို့ရဲ့ဗိုလ်ချုပ်ကြီးမင်းအွန်လိုင်းအတွက်နောက်ဆုံးခွင့်ကောင်းတစ်ခု Ranger ရေးကိစ္စမှာနိုင်ငံတကာကလက်ခံထားတဲ့ Ranger ရဲ့တောင်းဆိုချက်တွေကိုဗိုလ်ချုပ်ကြီးမင်းအွန်လိုင်းအနေနဲ့လုတ်ပေးနိုင်တဲ့လောက်ကိုအတိအမှတ်ပြုဆောင်ရွက်ပေးလိုက်မယ်ဆိုရင်ကျွန်တော် site အတွက် Netherlands နိုင်ငံသဟိတ်မျိုးကိုသွားစရာမလိုတော့ပဲ2020မှာနိုဘယ်ဆုအတွက်နော်ဝေးနိုင်ငံအော်စလိုမြို့ကိုသွားနိုင်တဲ့အကြောင်းသုံးသပ်မိပါတယ်တဲ့သို့တော့ဒီလိုဖြစ်ဖို့အတွက်ရရတင်းအဖွဲ့အစည်းကြီးတစ်ခုကိုခွာကျော်လုပ်ရရရလိမ့်မယ်လို့သုံးသပ်ပါတယ်ဆိုပြီးတော့သူကရေးထားပါတယ်နောက်စာတချို့ကိုလည်းမှတ်ခွန်ညွှန်ဖော်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့တယောက်ကစလိုင်းချိုမနာထံမှာစစ်တပ်ကိုလိုသလိုအသုံးချနေတဲ့စစ်အာဏာရှင်တွေနဲ့လူမျိုးကြီးဝါဒီတွေဟာတိုင်းရင်းသားချင်းချင်းဖြစ်တဲ့ကချင်း၊ကယား၊ကရင်ချင်းစတဲ့တိုင်းရင်းသားတွေကိုတောင်းလူခွန်ရေးချိုးဖောက်ဖိနှိပ်တပ်ဖြတ်နေတာတိုင်းရင်းသားမဟုတ်တဲ့ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်တယ်ဆိုတာမြေကြီးလက်ခံမလွဲပါဘူး။ကျင်းသေးပေါ့သူတို့လောက်ကြမှာပါ။မကျူးလွန်ပါဘူးလို့သူတို့ဘလို့ပဲညှဉ်းဆန်နေပါစေ။ယုံစရာမရှိပါဘူး။ကျူးလွန်သူတွေနဲ့သူတို့ရဲ့ခေါင်းဆောင်တွေကို ICC မှာအမြန်ဆုံးတရားစွဲပြီးမသေးမချင်းလက်ကွင်းကျိုးဆွတ်ကျိုးပေးတင်ပါတယ်တဲ့တခါနောက်တယောက်ကတော့နန်းလောက်ခေါင်မှာဖင်ပိတ်ညင်းနေရုံကလွဲလို့ဘာများတက်နိုင်မှာလဲအစိုးရကတော့ကိုယ်လယ်ဘင်းကိုကျိုးခွင်းစွတ်မိတယ်လို့ဖြစ်နေပြီးတနွေငင်းတစင်ပါအောင်လှုပ်တယ်လို့ဖြစ်နေပြီးအစိုးရဖွဲ့နိုင်တဲ့အဆင့်ရှိတဲ့တိုင်းသားပါတီတွေကိုမဲပေးဖို့အချိန်တန်ပြီလို့ရေးပါတယ်နောက်တယောက်ကမော်ဦးပါရှင်မြမပြည်တွင်ရေးအားပြောင်ပြောင်တင်းတင်းဝင်ရောက်ဆွတ်ဖက်မှုလုံးဝကန့်ကွက်ပါတယ်တဲ့အောင်ကျော်မင်းဟန်တော်ရီကတော့စိတ်ပြက်စရာတွေပါနိုင်ငံတကာမှာဂုံမတက်ဖဲအဆက်ရစရာဖြစ်နေပြီလို့ရေးပါတယ်ဒီဇင်ဘာထွန်းကတော့မြန်မြန်အရေးယူပေးကြပါလက်ရှိမှာလည်းရခိုင်လူမျိုးတွေစစ်တပ်နဲ့အစိုးရရဲ့နှိပ်စက်တပ်ဖြတ်မှုတွေခံနေရပါတယ်လို့ရေးထားပါတယ်တခါ ICJ တရားစွဲတာတမျိုးလုံးတိတ်ခါကြပါတယ်အစကတည်းက UN ကိုပူးပေါင်းတင်လျက်ဘူးခံခဲ့လို့ဖြစ်ရတာပါလို့ရေးတဲ့သူကတော့ဒေါက်တာတန်းတင့်မြင့်မှုဖြစ်ပါတယ်ရှင်
โอเคကျေးဇူးပါနောက်စာတစာကတော့ကိုခမောင်လွင်ဆိုပြီးတော့ရေးထားတာပါမအေးတန်တာကြောင့်ဖတ်ပြပေးပါအောင်ခင်ဗ
ျကျွန်တော်နာမည်ကခင်မောင်လွင်ပါရခိုင်ပြည်နယ်ကပါဆိုရဲတော့ရှင်ရဲ့အစာဖြစ်ပါတယ် ICC မှာမြန်မာနိုင်ငံကိုတရားစွဲလိုက်တာကအမတန်ထူးခြားနေပါတယ်ဘာဖြစ်လို့လဲဆိုတော့ ICC ကတမိုင်းမှာနှစ်နိုင်ငံနဲ့နယ်နိမိတ်ပြဿနာလောက်ပဲဖြေရှင်းတာပါအခုဟာကျွန်တော် site ဆိုတော့ ICC မှာတမိုင်းဝင်တဲ့အမှုဖြစ်သွားပြီ။တစ်ဆင့်တည်းမှာ UN ကမြန်မာနိုင်ငံကို ICC ဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်း ICC ကို UN ကစုံစမ်းစစ်ဆေးခွင့်ပြုလိုက်တယ်။ဒါကလည်းတမိုင်းဝင်ကင်တွယ်မှုဖြစ်နေပါတယ်။ဆိုလိုတာကမဖြစ်နိုင်ဘူးလို့ထင်ထားတဲ့အရာတွေကိုတော့မှသူတို့ကဖြစ်အောင်လုပ်နေတာပါလို့ဒီသောရရှင်ကရေးပါတယ်။တဖက်က EU အထူးကုန်သွယ်ခွင့်ကွန်းနုတ်ခွင့်ရုပ်သိမ်းဖို့လှုပ်တော့မယ်တခြားတစ်ဖက်မှာအမေရိကန်ပူးရဲအဆိုပြုတင်သွင်းနေတဲ့မြန်မာဥပဒေစံကို UN မှာမကြခင်မှာမဲခွဲဆုံးဖြတ်အတူပြုပေးလိုက်မယ်အမေရိကန်လက်တော်ကလည်း Burma Act ဥပဒေစံကိုအတူပြုနိုင်တော့မယ်ဆိုတော့ကျွန်တော်တို့ကနိုင်ငံတကာနဲ့လက်တွဲမလားဒါမှမဟုတ်ရင်ညှင်းဆက်မလားဆိုတာနောက်ဆုံးအခွင့်အရေးရတာလို့ကျွန်တော်ထင်ပါတယ်အမှန်တော့ကျွန်တော်တို့မှားနေတာလက်မတွဲမှာအချုပ်ချာအာဏာကိုထိပါမှာလက်တွဲပြီဆိုရင်အချုပ်ချာကိုကာဝယ်ပြီးသားလို့အဲ့လိုကျွန်တော်နားလည်ထားတယ်ဒီပုံစံတိုင်းသွားမယ်ဆိုရင်တော့စီးပွားရေးနိုင်ငံတကာဆက်ဆံရေးမှာကျွန်တော်တို့အောက်ကိုကျသွားလိမ့်မယ်နိုင်ငံသားတွေကလည်းကမ္ဘာလည်းမှာမျိုးရိုးနဲ့ချီမျက်နှာငယ်သွားလိမ့်မယ်နိုင်ငံပုံရိပ်ကိုမြင့်တင်မှုနီလန်တစ်ခုပဲရှိတယ်အဲ့ဒါကတော့နိုင်ငံတကာနဲ့လက်တွဲသွားရုံမှာလို့ခင်မောင်တွင်ဆိုတဲ့ရခိုင်ပြည်နယ်ကသောရရှင်ရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့သောရရှင်နေရဲ့ပေးစာတွေပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်လည်းမချခင်ဆုံးသက်တော့မှာဆိုတော့ကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တော့နောက်ဆုံးသုံးသက်ချက်ကိုကြားချင်ပါတယ်ဒါတော့တခြားမဟုတ်ပါဘူးအခုကနိုင်ငံတကာမှာဥပဒေရေးအရကျွန်တော်တို့အချက်အလက်တွေကြုံလာရတယ်နောက်ဆက်စပ်သောတာရှင်တွေအေးဆွေးနွေးရတဲ့သူတွေအထက်မှာလည်းပါပါတယ်ပြည်တွင်းပြည်ပအစဒီပြည်တွင်းထဲမှာစုံစမ်းစစ်ဆေးနေတဲ့ကိစ္စတွေပြောနေဆိုနေတဲ့ကိစ္စတွေကိုတန်တဲ့အမြင်တွေလည်းထင်ထင်ရှားရှားတွေ့နေရပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာအခုလက်ရှိကြုံနေရတဲ့ဒီနိုင်ငံတကာမှာဥပဒေရေးအချက်အလက်တွေကိုကြော်လွှားဖို့ဆိုရင်အကောင်းဆုံးဖြေရှင်းနိုင်မဲ့နည်းလမ်းဘာများဖြစ်နိုင်မလဲဆရာဦးတင်းတန်းအရင်ဆွေးနွေးပေးပါလားခင်ဗျ
ဟုတ်ကဲ့ဗျာအကောင်းဆုံးဒီလမ်းကတော့ကျွန်တော်တို့ကုလသမဂ္ဂကပူးပေါင်းဆောင်ရွက်ဖို့ပါပဲကိုတိုင်းပြည်ရဲ့ဂုဏ်သိက္ခာအတွက်ပူးပေါင်းဆောင်ရွက်ပါဥရေရတဲ့ကျေးဇူးကြီးပြည်မှာပပန်းရင်ပပန်းဘူးမှန်ရင်မှန်တယ်ဗျာဒီလိုရှားပွေးစမ်းမယ်အရေးကြီးတဲ့ပြုပုစုတဲ့ဘုံကိုဥရေနဲ့ပြည်ချင်းဆောင်ရွက်မယ်ဒါအစဉ်ပြဿနာရှင်းရှင်းလေးပါအားလုံးပြုလို့ရပ
ါဟုတ်ကဲ့ဆိုတော့ဦးမင်းလွင်ဦးရဲ့အမြင်ရောခင်ဗျအခုကျွန်တော်တို့လက်ရှိကြုံနေရတဲ့ဟိုနိုင်ငံတကာဥပဒေရေးအကြက်တဲကိုကြော်လွှမ်းနိုင်မယ့်အကောင်းဆုံးနည်းလမ်းတစ်ခုပြောပါစို့ဘာများရှိမလဲခင်ဗျ
လက်ရှိကြော်လွှမ်းနိုင်မယ့်နည်းလမ်းကတော့ရာပြည်အားတွေပေါင်းစုံပေးနေတဲ့အခါမှာ ဒီနိုင်ငံတကာကတောင်းဆိုတဲ့ကိစ္စဒီမှာလိုက်လျောနိုင်တဲ့ကိစ္စဒီလိုက်လျောပြီးနိုင်ဖို့ပေါ့နော်ဒါလည်းကျွန်တော်တို့နည်းနည်းတော့ထူးဆန်းနေကြနော်ဘာဖြစ်လို့လဲဆိုတော့ကပြီးခဲ့တဲ့လတုန်းကကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်ကအာဆီယံခေါင်းဆောင်အနေနဲ့တွေ့ဆုံတဲ့အစည်းအဝေးမှာပြောသွားတယ်ကုလသမဂ္ဂမှာဝင်ငွေတွေနေသွားပြီးထောက်ပံ့ငွေတွေမရှိတော့ဘူးအဲဒါကြောင့်ထောက်ပံ့နိုင်မှုအခက်အခဲတွေကြုံလာတယ်ကဘာကြီးမှာလည်းပုံနှွေးလာတယ်ဇာတိတူထိခိုက်မှုတွေများလာတယ်တော့နောက်ပြီးတော့တခါသဘောကဘီယံနေတွေများလာတယ်အဲ့ဒီအတွက်ရမုံငွေတွေမရှိတော့တဲ့အတွက်ဒီလိုမျိုးလက်ရှိရင်ဆိုင်နေရတဲ့ကိစ္စရပ်တွေမှာဂရီပေးထားရင်လည်းဂရီပေးထားတဲ့အတိုင်းပိုက်ဆံတွေထည့်ဖို့ပေါ့ဗျာပြောကြတယ်အဲ့တော့တစ်ချက်တည်းမှာပဲဘင်္ဂလားဒေ့ရှ်အစိုးရရင်ဆိုင်နေရတာကလေမူရစီဝါပြဿနာဒူကုံကူမှုပြဿနာတော့နောက်ပြီးတော့တခါနေစားပြချော်ပြီးတော့သူတို့နိုင်ငံအတွင်းမှာပဲအင်းမှန်ဆိုင်ရာဥပဒေတွေကိုဘင်္ဂလီတွေကကျူးလွန်တဲ့ပြဿနာအစတဲ့ဒုက္ခမျိုးစုံကိုကြုံတွေ့နေရတဲ့အခါကျတော့လက်မခံနိုင်တော့တဲ့အခြေအနေဖြစ်တယ်အဲ့တော့ဥပပေါင်းဆောင်ရွက်ဖို့ကြတော့လေမြန်မာနိုင်ငံကကန့်တတ်ထားတဲ့ကန့်တတ်ချက်ဒီရှိတယ်အားလုံးကိုသဘောမတူနိုင်ဘူးအဲ့ဒါတွေကိုအမြန်ဆုံးညှိနှိုင်းပြီးတော့နိုင်ငံညှိနှိုင်းဆောင်ရွက်တယ်ဆိုလို့ရှိရင်တော့ဒီကိစ္စကပြင်းပြင်းထန်ထန်ပဲပြီးသွားမယ်လို့ကျွန်တော်တို့ကတော့ထင်မြင်ထားပါတယ
်ဟုတ်ကဲ့ဒီတမဲတစ်ခုရှိတာဒီနိုင်ငံတကာကအဲ့လိုပေါ့လေပွင့်လင်းမြင်သာမှုတို့တာဝန်ယူမှုတာဝန်ခံမှုတွေမှာအားနည်းတယ်ဆိုတော့အမြင်နေကြတော့ဘယ်လိုဖြစ်ရှင်းလို့ရမလဲ
အဲဒါကလည်းအစိုးရပြောသူလူမျိုးပေါ့ဗျာနော်ဟိုဒီမြန်မာအစိုးရဘက်ကအားနည်းရင်လည်းပါအားနည်းနေလေဘင်္ဂလားဒေ့ရှ်အစိုးရဘက်ကအာနေလေပါရီအာနေနေလေဒါတွေကိုနှစ်နိုင်ငံချင်းချင်းလင်းလင်းဆွေးနွေးပြီးတော့အကောင့်ထဲပေါ်ဆောင်ရွက်ရင်ရပါတယ်ဗျာ
အခုက
ြဟောမြန်မာအစိုးရပြောတာတမျိုးဟောဘင်္ဂလားဒေ့ရှ်အစိုးရပြောတာတမျိုးဘင်္ဂလားဒေ့ရှ်အစိုးရကတော့ဒီလူ9သိန်းကိုဆက်လက်လည်းမကျွေးနိုင်တော့ဘူးကုညီငွေမရရင်သူနေနဲ့လက်ရှိသူ့နိုင်ငံသားတွေတော့မှငတ်ပြနေပြဖြစ်တဲ့အတွက်တော်တော်ဒုက္ခရောက်မဲ့အခြေအနေမျိုးဖြစ်တယ်ဒါကြောင့်အမြန်ခေါ်စီခြင်းလို့ယခုလိုမျိုးဇက်တိုက်ဖိအားတွေပေါ်လာတယ်လို့ကျွန်တော်ကတော့မြင်နေဗျာ
ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဦးမင်းလွင်ဦးသိန်းတန်းကိုရင်ပါဝင်ဆွေးနွေးရသူတွေတောတာရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်လွေဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုစနေညဘက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင
်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးလေးစိတ်ပါဝင်လူနေရပ်ကွက်တချို့ထဲကိုရော့တိုက်ဒုံခုနှလုံးထပ်မနဲ့ဒီကနေ့မနဲ့10နိုင်ကျော်လောက်မှာကြာရောက်ခဲ့တာကြောင့်အရက်သားတူထိခိုက်ဒဏ်ရာရသွားပါတယ်လာရှိုးနမ်တူလက်မဲကပညာရေးကောလောက်ကောလိပ်အနောက်ဖက်ပြုံးတောင်ဘက်ကနေပြစ်ခတ်ခဲ့တာလို့ဒေသတာဝန်ရှိသူတယောက်ရဲ့အပြောကိုကိုးကားပြီးတော့ပြည်တွင်သတင်းတွေမှာဖော်ပြပါရယ်အဲ့လိုကြောက်ရောက်ခဲ့တဲ့ရှော့တိုက်ဒုံးတွေထဲမှာမကွဲသေးတဲ့ဒုံးတွေကိုတော့တာဝန်ရှိသူတွေကသိမ်းယူသွားပါရယ်ရှော့တိုက်ဒုံးတွေပြစ်လွတ်ခဲ့တဲ့ပြုံးတောင်ဘက်မှာရှော့မတိုက်ရသေးတဲ့ဒုံးနှလုံးကိုလည်းတွေးခဲ့ရပြီးတော့တပ်မတော်စစ်ကြောင်းနဲ့လုံခြုံရေးတပ်ကအနေနဲ့ရှင်းလင်းယူတွေလုပ်နေတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့သတင်းတွေမှာဖော်ပြပါရယ်ဒီတက်ခတ်မှုမှာလာရှိုးလေးစိတ်လည်းပါဝင်တာကြောင့်လီယင်ခီစင်တွေကိုလည်းရန်နာထားပါရယ်ရှာဒိုကဖြုတ်ချခံရတဲ့ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးမရီယိုဗာနိုဗစ်တို့တော်ကြာနာပွဲမှာလာရောက်ထွက်ဆိုနေချိန်မှာပဲသမ္မတထရမ်က Twitter ကနေသူ့ကိုဝေဖန်တိုက်ခိုက်ခဲ့ပါတယ်။ယူကရိန်းရေးနဲ့ပတ်သက်ပြီးတော့သမ္မတထရမ်ကိုအရေးယူနိုင်ရေးအောက်လွှတ်တော်ကော်မတီကစုံစမ်းမေးမြန်းနေတဲ့အချိန်မှာပဲအဲ့ဒီလိုရေးသားခဲ့တာပါ။အဲ့ဒီနောက်ယူကရိန်းအစ္စရေးနဲ့ပါလက်စတိုင်းစစ်တွေကြောအဖွဲ့အစ္စလာမစ်ဂျီဟတ်တို့ဂျာရာဘီနီကအပြစ်ခံရစဲထားပေမဲ့လည်းဂါဇာမှာရှိတဲ့ဟာမတ်စစ်တွေကြောအဖွဲ့ကိုလေကြောင်းကနေဒီကနေ့တိုက်ခိုက်ခဲ့တယ်လို့အစ္စရေးကပြောပါတယ်။ဂါဇာကမ်းမြောင်ဒေသကနေအစ္စရေးနဲ့မြေထဲကိုဒုံးကျည်နေစင်းနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်အစ္စရေးဘက်ကညရင်ချင်းပဲလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးဘက်ကပြောပါတယ်။ဟာမတ်ဘက်ကပြစ်လိုက်တဲ့ဒုံးကျည်တွေကတော့သူတို့ရဲ့ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်နဲ့ထန်တာနိုင်လိုက်တယ်လို့လည်းအစ္စရေးဘက်ကပြောပါတယ်။
စနေနေ့ညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dexter Wendy Rod ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်လည်နားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.